Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ဒီဇင်ဘာလ24ရက်တောက်ချာနေ့ Christmas အကြိုညဘက်အတွက်အစီအစဉ်တွေကို Washington မြို့တော်ကနေပြီးတော့ထားရအတန်ထွင်နေပါပြီရှင်။မဆုမြတ်မမရှင်အခုညဘက်အတွက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ်
။ပြီးရင်ခင်ကြပါစီခင်ဗျာဒီကနေ့ညသတင်းတွေထဲမှာကီဘီနယ်တွင်လက်နက်ကြီးတွေနဲ့ရောလေကြောင်းကပါတိုက်ခိုက်နေကြတယ်ရပ်ဖို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကမြန်မာနိုင်ငံဆိုင်ရာတာမန်ကြီးတွေတောင်းဆိုလိုက်တဲ့သတင်းနဲ့အတူဘင်္ဂလားဒေ့ရှ်ကဒိုသင်္ဘောမီးလောင်လို့38ယောက်ထဲမှနေတည်ဆုံးသွားတာထိုင်းမှာပြည်တွင်းကလူချင်းချင်းကြောင့်အော်မီကရွန်ကိုဗစ်ဗီဇမျိုးကွဲစရိုက်ကူးစက်မှုပထမဆုံးရှိခဲ့တာစတဲ့သတင်းတွေအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမခင်ပြူထွေးနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်ခင်ဗျာ
ကရင်ပြည်နယ်ထဲက 6K ကဒေသဘက်ကိုစစ်တပ်ကဒီနေ့ညပိုင်းမှာလဲဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်
ဒီတို့နှစ်ခေါက်ဒီနှစ်ခေါက်လာတာပေါ့နော်ဒီနှစ်ခေါက်လာတာတို့ကဟိုကျွန်တော်တို့ဂျီရီကွန်သူပဲစခန်းပေါ့အဲ့ဒီနေရာကိုအဓိကထားပြတ်မှတ်ထားတယ်ဂျီရီကွန်စခန်းက PDF တွေတင်နန်းပေးတဲ့စခန်းပေါ့နော
်စစ်ကောင်စီတပ်တွေဝေဟင်ကနေတိုက်ခိုက်တာအပြင်လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ထိုင်းနိုင်ငံဘက်ကိုလက်နက်ကြီးချီတွေချရောက်ခဲ့ပါတယ်အခုလိုကရင်ပြည်နယ်ဘက်ကိုစစ်တပ်ကထိုးစစ်ဆင်နေတယ်လို့သခိုင်းတိုင်းထဲမှာလည်းလေကြောင်းတိုက်ခိုက်မှုတွေလုပ်နေပါတယ်အဲ့ဒီဘက်ကတိုက်ပွဲတွေအတွင်းအရသာတေဆုံမှုတွေလည်းရှိပါတယ်။ကချင်ဘက်မှာလည်းစစ်တပ်နဲ့ KIA တပ်တွေတိုက်ပွဲဖြစ်နေပါတယ်။အခုလိုမျိုးဒီမြန်မာနိုင်ငံနေရာစုံမှာဖြစ်နေတဲ့တိုက်ပွဲတွေအကြောင်းသတင်းတွေကိုဒီနေ့ညမှာထုတ်ပြန်ပေးသွားမှာပါ။အပတ်စဉ်အစည်းအဝေးတွေဖြစ်တဲ့သုတဆောင်နဲ့ American တခွင်သိပ္ပံနဲ့ဤပညာ American အမျိုးသမီးကဏ္ဍတို့ကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးကတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကအကြေညာပေးကြပါမယ်ရှင်။
ကရင်ပြည်နယ်တွင်းမှာမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာပါအဝင်အရသာပြည်သူတွေပေါ်တိုက်ခိုက်မှုတွေဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုချိုးဖောက်နေတဲ့အတွက်အဲဒီလိုရက်ကိုရပ်တန့်ဖို့အမေရိကန်ပြည်ထောင်စု UK နော်ဝေနယူးဇီလန်ဩစတြေးလျကနေဒါဆွစ်ဇာလန်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့တန်ယုံတွေကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်တိုက်ခိုက်မှုတွေကြောင့်ထောင်နဲ့ကြီးတဲ့ပြည်သူတွေအိုးအိမ်ဆုတ်ခွာထွက်ပြေးနေရပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေရေးပေါ်လိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတာမန်ကြီးတွေတန်ယုံယာယီတာဝန်ခံတွေတန်ယုံအကြီးအကဲတွေပူးပေါင်းလက်မှတ်ရေးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်ကင်ပီနယ်တွင်မြန်မာစစ်တပ်ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်ညဇက်ဒေသကိုလေရင်မပြန်တမ်းရနေမြေတက်မှတ်ပေးဖို့ကရင်မျိုးသားအစည်းအရုံး KNU ကအရေးပေါ်တောင်းဆိုထားပြီးစစ်လေရင်တွေဟာအရက်သားတွေကိုပိတ်မှတ်ထားတိုက်ခိုက်နေတယ်လို့ပြောပါရယ်မြန်မာနိုင်ငံဘက်ကဒုက္ခသည် 3,400 လောက်ထိုင်းဘက်မှာခိုးလိုနေပြီးနောက်ထပ်ထောင်နဲ့ကြီးတဲ့ဒုက္ခသည်တွေလည်းထိုင်းဘက်ကိုဝင်ဝင်ရှာဖို့အတွက်နေဆက်မှာဆောင်ဆိုင်နေတဲ့အကြောင်းထိုင်းအရာရှိတွေကပြောပါတယ်စစ်ကောင်စီဘက်ကတော့ကင်းပြည်နယ်တွင်ထိုးစစ်ဆင်တိုက်ခိုက်နေကြတယ်နဲ့ပတ်သက်လို့မှတ်ချက်တစုံတရာပြောဆိုတာမျိုးမရှိသေးပါဘူ
းလက်ဆောင်မှုနဲ့ထောင်နဲ့ချမှတ်ခံထားရတဲ့တောင်ကိုရီးယားသမ္မတဟောင်းပက်ကွန်ဟေကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကလွန်ငင်းချမ်းသာခွင့်ပေးလိုက်တဲ့အကြောင်းတရားရေးဝန်ကြီးဌာနကဒီကနေ့တောက်ကြနေမှာကျင်းပပါတယ်သမ္မတဟောင်းပက်ကွန်ဟေဟာ2019ခုနှစ်ကတောင်ကိုရီးယားပါလီမန်ကတရားစွဲဆိုပြီးဖွဲ့စည်းပုံအခြေခံဥပဒေတရားရုံးရဲ့အမိန့်နဲ့ရာထူးကဖယ်ရှားခံခဲ့ရတဲ့ပထမဆုံးဒီမိုကရေစီနှိကျရွေးချယ်တင်မြှောက်ခံရတဲ့သမ္မတဖြစ်ပါတယ်။လက်ရှိထောင်နဲ့ချမှတ်ခံထားရတဲ့ Samsung Electronics Company အကြီးအကဲအပါအဝင်စီးပွားရေး Corporation အကြီးအကဲနှစ်ဦးနဲ့ဆက်နွယ်နေတဲ့အာဂတိလိုက်စားမှုအရှုပ်တော်ပုံကြောင့်အပြစ်ရှိတယ်ဆိုပြီးပြီးခဲ့တဲ့ဇန်နဝါရီလမှာထောင်နဲ့အနည်း20ချမှတ်ခံထားရတာပါ။Dubai Brighter Foundation နဲ့မိသားစုအတွက် Corporation အကြီးအကဲတဦးနဲ့ပူးပေါင်းပြီးကိုရီးယားဝန်ငွေဘီလီယံနဲ့ချီရအောင်လှုပ်ဆောင်ခဲ့တယ်လို့ယုံကြည်ရတယ်ဆိုပြီးအပြစ်ပေးခံရတာဖြစ်ပါတယ်ရှင်
။မလေးရှားနိုင်ငံမှာမကြာသေးခင်ကရေကြီးမှုတန်းကိုပြည်ပရွှေပြောင်းလုပ်သားတွေအပြင်းထန်ခံစားခဲ့ကြရပြီးတာဝန်ရှိသူတွေကလေးလူရှုပြစ်ပယ်ထားတယ်လို့ခံစားရတဲ့အကြောင်းအင်ဒိုနီးရှားလူသားတွေကိုကိုးကားပြီး AP သတင်းမှာရေးထားပါတယ်။မလေးရှားနိုင်ငံမှာမြန်မာအင်ဒိုနီးရှားဘင်္ဂလားဒေ့ရှ်စတဲ့ဒေသတွင်းနိုင်ငံတွေကပြည်ပလူသားအများအပြားလူလုံနေကြတာပါမြန်မာလူသားတွေလည်းရေပေးတံတင်ခဲ့ကြပြီးစားတောက်ရေးအခက်အခဲတွေ့ကြတဲ့အတွက်မလေးရှားကမြန်မာပရိဒါအဖွဲ့တွေကိုအကူအညီတောင်းခဲ့ကြပေမဲ့သွားကူဖို့အခက်တွေ့ခဲ့ရတဲ့အကြောင်းပရိဒါအဖွဲ့တွေက VOE ကိုပြောခဲ့ပါတယ်ရေကချက်ချင်းတက်လာပြီးနေအိမ်ငန်းတစ်ခုလုံးရေမြုပ်သွားတယ်လို့အင်ဒိုနီးရှားလူသားတူက EP ကိုပြောပါတယ်မလေးရှားနိုင်ငံမှာမုတ်တုံရာသီအတွင်းရေကြီးလေရှိပေမဲ့ဒီကရတဲ့တင်ပတ်ကုန်မှာရည်ကြီးခဲ့တာကတော့2014ခုနှစ်ကတည်းကဆိုရင်အဆိုးဆုံးဖြစ်ပြီးလူပေါင်းတသိန်းကျော်နေရင်စွန့်ပြီးတော့ရေပေးလို့ရဆောင်ခဲ့ကြရပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီဖို့အရေးပေါ်လူသားနဲ့စစ်ဖက်ဝန်ထမ်းထောင်ပေါင်းများစွာကိုမလေးရှားဆွေရကလွတ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒါကလုံလောက်မှုမရှိဘူးလို့ဝေဖန်သူတွေကပြောကြပြီး ဗရိုက်ဒါလူသားတွေကစားစရာဝေတာနဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှည့်ပြီးကူပေးကြပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာခီးတဲ့အများပြားလိုက်ပါလာတဲ့ဂရုသင်္ဘောမီးလောင်လို့လူ38ယောက်ထက်မနည်းသေဆုံးခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်။အထက်3တက်ရှိတဲ့အိုဖီချန်10ဂရုသင်္ဘောဟာဒါကာမြို့တော်တောင်ဘက်မိုင်160အကွာလောက်မှာရှိတဲ့တောင်ပိုင်းမြို့ဂျာဂါဂါတီမှာစူဂန္ဓာမြစ်ကြောင်းနဲ့သွားနေတဲ့အချိန်ဒီကနေ့မနက်ပိုင်းကရေလယ်မှာမီးလောင်ခဲ့တာပါ။အလောင်း32လောင်းရှာတွေ့ရှိထားပြီးတော့နောက်ထပ်သေဆုံးသူတွေရှိနိုင်သေးတဲ့အကြောင်းအများစုကမီးလောင်သေဆုံးတာဖြစ်ပြီးရေထဲခုန်ချပြီးယင်းနှစ်သေဆုံးသူတချို့လည်းရှိတဲ့အကြောင်းရဲတပ်ဖွဲ့အကြီးအကဲမိုအီနူအစ္စလမ်က AFP သတင်းဌာနကိုပြောပါရယ်။လူရေတန်180ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာခီးတဲ့တင်ဂရုသင်္ဘောတွေပြုပြင်ထိမ့်သိမ်းမှုအားနေတာပေကင်းလုံခြုံမှုဆိုင်ရာစံနှုန်းနဲ့အညီမထားနိုင်တာလူရေမတန်တဆတင်လို့သင်္ဘောနဲ့ဝင်မမျှတာတွေကြောင့်အလားတူဖြစ်ရမျိုးတွေမကြာခဏကြုံရလေရှိပါတယ်ရှင်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကတောက်ကြညဘက်တဲ့တွေကိုဆက်ပြီးပြောပြနေပါတယ်Omicron visa မျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးသစ်ကူးစက်မှုတွေတိုးလာနေတဲ့ကြားမှာပဲ Christmas နဲ့နှစ်သစ်ကူးရာသီအလိုက်ရဲ့အတွင်းအမေရိကန်မှာလူသန်းနဲ့ချီပြီးကြီးထွက်နေကြပါတယ်။ Omicron ဟာ Delta မျိုးကွဲဗိုင်းရပ်စ်ပိုးထက်ကူးစက်တာပိုများနေတယ်လို့ဆေးရုံတွေမှာလူနာတွေထားဖို့နေရာမလုံလောက်တော့တဲ့အခြေအနေနဲ့လည်းရင်ဆိုင်နေရပါတယ်။ Christmas ကာလခီးမသွားခင် COVID ရောဂါပိုးရှိမရှိစစ်ဆေးကြတာကြောင့်မျိုးကြီးတွေကဆေးကန်းတွေမှာကြိုတင်ရက်ချင်းယူသူတွေပြင်နေပြီးအစိုးရ website တွေမှာလည်းရက်ချင်းမရတော့အောင်များလွန်နေပါတယ်။အိမ်မှာပဲ COVID ဆစ်လို့ရတဲ့ပစ္စည်းတွေလည်းဝယ်လို့မရတဲ့အခြေအနေတွေရောက်နေပါတယ်။သမ္မတဂျိုဘိုင်ဒန်ကတော့ COVID ဆစ်ဆေးတဲ့နေရာတွေပိုပြီးဖွင့်လှစ်ပေးမယ့်အကြောင်းနဲ့အိမ်မှာကိုယ့်ဘာသာစံသပ်နိုင်တဲ့ပစ္စည်းတွေ29 January လထဲမှာတန်းထောင်နဲ့ချီပြီးဖြန့်ဝေပေးမယ်လို့ကြေညာထားပါတယ်။အမေရိကန်ပြည်ထောင်စုကမော်တော်ယာဉ်ပြုပြင်ရေးလမ်းမော်ဝန်ဆောင်မှုပေးတဲ့ AAA ကုမ္ပဏီကဒီခီးသွားရာသီမှာလူ109သန်းလောက်ခီးသွားမယ်လို့ကမန်းထားပါတယ်။ဒီနေ့ဖြစ်စီကားနဲ့မိုင်90ထက်ပိုတဲ့ခရီးဝေးမောင်းပြီးတော့ဖြစ်စီခီးသွားမဲ့သူတွေဟာပြီးခဲ့တဲ့2020ပြည်နှစ်ကတည်းက34ရာခိုင်နှုန်းပိုများမယ်လို့ခန့်မှန်းထားပါတယ်
။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကကာလာဆင်ပြည်နယ်မှာအိုမီကရွန်ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးလူတဦးကနေတဦးဇက်တိုက်ကူးစက်တဲ့ပထမဆုံးဖြစ်ရရှိခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါရယ်။ထိုင်းနိုင်ငံကိုဗစ်တိုက်ဖျက်ရေးလုပ်ငန်းအဖွဲ့ပြောခွင့်ရအမျိုးသမီးဆက်မိုင်းစရီယန်ဆန်ကကာလာဆင်အစုလိုက်ကူးစက်မှုမှာစုစုပေါင်း22ယောက်ကူးစက်ခံထားရတယ်လို့ပြောပါရယ်ဘယ်လ်ဂျင်နိုင်ငံကလာတဲ့ဇနီးမောင်နှံကနေစကူးတာဖြစ်ပြီးသူတို့နှစ်ယောက်ဟာကာကွယ်ဆေးထိုးထားပြီးတဲ့သူတွေထိုင်းနိုင်ငံကိုရောက်လာတဲ့အခါတီးခြားခွဲနေစရာမလိုတဲ့ test and go အစီအစဉ်အတိုင်းဝင်လာတာဖြစ်တယ်လို့ပြောခွင့်ရကပြောပါရယ်သူတို့နှစ်ယောက်စလုံးဟာခရီးမထွက်ခင်ကရောဒီဇင်ဘာလအစောပိုင်းကထိုင်းနိုင်ငံကိုရောက်လာပြီးတဲ့နောက်မှာပါကိုဗစ်ဆစ်ဆေးခဲ့ပြီးကူးစက်မှုရှိမထားတဲ့ negative ရလက်ထွက်ထားတဲ့သူတွေဖြစ်ပါရယ်ဒီဇင်ဘာ15ရက်နေ့ကျရင်တော့သူတို့မှာကိုဗစ်ရောဂါလက္ခဏာတွေစပြလာပြီးစစ်ဆေးလိုက်တဲ့အခါမှာ positive အဖြစ်ထွက်ခဲ့ပြီး Omicron visa မျိုးကွဲကိုဗစ်ရောဂါဆိုတာကိုနောက်ပိုင်းမှာမှအတိပြုနိုင်ခဲ့ပါတယ်လို့ပြောခွင့်ရကပြောပါတယ်။လက်ရှိအချိန်အထိဆိုရင်တော့ထိုင်းနိုင်ငံမှာ Omicron visa မျိုးကွဲ coronavirus ကူးစက်သူပေါင်း205ယောက်ရှိပြီးအများစုကပြည်ပကလာကြသူတွေဖြစ်ပါတယ်။အဲ့ဒီအထက်က25ယောက်ဟာပြည်ပကပြန်လာသူတွေကနေတဆင့် Omicron ကူးစက်ခံရတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့ငွေကြေးဖောင်းပွားမှုနှုန်းကျဆင်းအောင်အမေရိကန်ဘဟုဘဏ်ကအနီးကပ်စောင့်ကြည့်နေပြီး39နှစ်အတွင်းလှုပ်ဆောင်သင့်တာတွေကိုအမြန်ဆုံးဆောင်ရွက်နေတယ်လို့ဘဟုဘဏ်အနေနဲ့လည်းငွေကြေးဆိုင်ရာမူဝါဒတွေကိုတင်ကြပ်ဖို့ဖိအားတွေနဲ့ရင်ဆိုင်နေရပါတယ်။အမေရိကန်ပြည်သူတွေရဲ့နေ့စဉ်အသုံးဆောင်တဲ့စားသောက်ကုန်ဈေးနှုန်း PCE အညွှန်းကိန်းအရပြီးခဲ့တဲ့တစ်နှစ်ကနေစာရင်နိုဝင်ဘာလအတွင်း 5.8 ရာခိုင်နှုန်းတက်လာပြီး1982ခုနှစ်နောက်ပိုင်းမှာတစ်နှစ်အတွင်းအမြင့်ဆုံးဈေးတက်လာတာလို့ကုသရောင်းဝယ်ရေးဝန်ကြီးဌာနကပြောပါရယ်ဒက်စီဒီဇယ်နဲ့စားသောက်ကုန်မပေါတခြားကုန်ပစ္စည်းတွေလည်းအမေရိကန်ဖက်ဒရယ်ဆိုရသတ်မှတ်ထားတဲ့နှစ်ရာခိုင်နှုန်းထက်ပိုပြီးတော့၄ရာခိုင်နှုန်းကျော်တက်သွားပါရယ်အမေရိကန်လူသမောင်းဝန်ကြီးဌာနကတရားထုတ်ပြန်တဲ့စားသောက်ကုန်ဈေးနှုန်းဆိုင်ရာအညွှန်းကိန်းမှာလည်းနိုဝင်ဘာလအတွင်းပြီးခဲ့တဲ့တစ်နှစ်ကနေစာရင်ကုန်ဈေးနှုန်းတွေ 6.8 ရာခိုင်နှုန်းတက်ခဲ့တယ်ဆိုတာဖော်ပြထားပါရယ်ကုန်ဈေးနှုန်းတက်တဲ့နှုန်းဟာနှစ်ပေါင်း40အတွင်းအမြန်ဆုံးနှုန်းနဲ့ဈေးတွေတက်နေတယ်လို့ဖော်ပြထားပါရယ်
ယေရှုခရစ်တော်ဖွားမြင်တဲ့ဘက်သလေဟမ်မှာကိုဗစ်အန္တရာယ်ဆွေးမှုတွေကြောင့်ခရစ်စမတ်ပွဲတော်ရက်မှာအရင်ကလူတွေပုံမှန်စုဝေးလေးရှိတဲ့မာဇာရင်ပြည်မှာဒီနှစ်မှာတော့တိတ်ဆိတ်ခြောက်သွေးလို့နေပါတယ်။ဗီဇမျိုးကွဲအိုမီကရွန်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေပိုးပြီးတော့ဆိုးလာနေတဲ့ယေရှုရင်မှုတွေနဲ့အတူကိုဗစ် -19 ကတ်သက်ချက်တွေကြောင့်လူတွေအပြင်းထွက်သွားလာလို့မရတာပါ။ဒီနေ့အားလိုက်ရရာဒီမှာအခုလိုဖြစ်လာဖို့ဘက်သလီဟမ်မြို့ကွန်တွေမှမျောလင်းခဲ့ကြပေမဲ့လို့လဲကမ္ဘာအနှံ့မှာအလင်းမြန်ပြန့်နှံ့လာနေတဲ့ Omicron ပိုးသစ်ကူးစက်မှုတွေကိုဟန့်ကြားဖို့အတွက်ဒီဇင်ဘာလကုန်အထိနိုင်ငံသားသားခီးသွွားဝင်ရောက်မှုတွေကိုအစ္စရေးအစိုးရကပိတ်ပင်ထားတာပါ။ဒါပေမဲ့ဒေသခံကောင်းဆောင်တွေကတော့အချင်းကရဒီမြို့မှာခရစ်စမတ်ပွဲတော်ကိုရအောင်ဆင်နွှဲသွားမယ်လို့ပြောနေကြပါတယ်။အရင်ကိုဗစ်မတိုင်ခင်ကာလတွေမှာတော့အကြီးအကျယ်ဆင်နွှဲနိုင်မှာမဟုတ်ပေမဲ့လို့လဲခရစ်စမတ်ပွဲတော်ကိုအချင်းယုံဆင်နွှဲဖို့အတွက်ရှိနေတာပါ။ညသကောင်အချိန် Nativity ဖျားเจ้าမှာကျင်းပမဲ့ဝတ်ပြုဆုတောင်းပွဲကိုပါလက်စတိုင်းသမ္မတမာမုတ်အာဘက်စ်ကတော့တက်ရောက်မှာမဟုတ်ဘူးလို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူချွေးတို့ကြီးညာပေးခဲ့တာပါရှင်။VOA မြန်မာပိုင်းရဲ့ဒီဇင်ဘာ24ရက်တောက်ချာနေ့ညဘက်10နာရီအထိကိုလိုင်းတို31 32 51နဲ့ပထမနာရီဝက်ကိုလိုင်းလက်မီတာ190လောက်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံနေရာစုံမှာဖြစ်နေတဲ့တိုက်ပွဲတွေသတင်းကိုပြောပြပါမယ်။ကရင်ပြည်နယ်မြဝတီခရိုင်ထဲမှာရှိတဲ့ 6K ကဒေသဘက်ကိုစစ်ကောင်စီတပ်တွေကဒီကနေ့ဒီဇင်ဘာ24ရက်ညနေပိုင်းမှာပုံကျဲတိုက်ခိုက်ခဲ့ပါတယ်။ပြည်သူ့ကာကွယ်ရေး PDF တပ်တွေကိုတင်တန်းပေးတဲ့ရေတံခွန်စခန်းနေရာကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဝေဟင်ကနေတိုက်ခိုက်တာအပြင်လက်နက်ကြီးတွေနဲ့လည်းပိတ်ခတ်ခဲ့တဲ့အတွက်ထိုင်းဘက်ကခြေရွာတွေအပေါ်လက်နက်ကြီးကြီးတွေကြားရောက်ခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ပါရရှင်
။ကရင်ပြည်နယ်မြဝတီခရိုင်လေးကေကောဒေသဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေတာတပတ်ကျော်ကြာပြီဖြစ်ပါတယ်။စစ်ကောင်စီဘက်ကတောက်ကြာနေဒီကနေ့ညနေပိုင်းမှာပဲလေရင်တွေနဲ့ဘုံကျဲတိုက်ခိုက်တာတွေလက်နက်ကြီးနဲ့ပစ်တာတွေကိုဆက်လုပ်လာတာပါ KNU နဲ့အတူပူးပေါင်းတပ်ဖွဲ့တွေရှိရာနေရာတွေကိုပိတ်မှတ်ထားပြီးတိုက်ခိုက်နေရမှာဒီကနေ့မှာတော့ပြည်သူ့ကာကွယ်ရေးတပ်တွေရှိတဲ့နေရာကိုလေရင်နဲ့ဘုံကျဲခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကပြောပါတယ
်ဒီကနေ့သူတို့2000လာတာပေါ့နော်2000လာတာသူတို့ကဟိုကျွန်တော်တို့ရေကွန်သူတို့စခန်းပေါ့အဲ့ဒီနေရာကိုအဓိကထားပိတ်မှတ်ထားတယ်ဒီကောင်ကလည်း PDF တွေတင်နှံပေးတဲ့စကံပေါ့နော်အဲကျွန်တော်လေးကြီးကောင်နဲ့မလမ်းမကမ်းမှာရေကွန်စကံဆိုတာတခုရှိတယ်အဲမှာအဲ့ဒါကိုအဓိကထားပြီးပြတ်တော့မက်ထရိုကလေးမှာတိုက်ပွဲဖြစ်တယ်ဟောရင်းဆိုင်တိုက်ပွဲဖြစ်တယ
်ကျတာဘေးနေ့10နာရီကျော်အချိန်လောက်ကစပြီးလေးကေကောင်အနီးလေးကပေါ်ဆိုတဲ့ KNU စကံရှိတဲ့နေရာကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ပြီးတဲ့နောက်မနေ့ညကလေးကစစ်ကောင်စီရဲ့အမြောက်ကုန်းကနေလက်နက်ကြီးတွေဇက်တိုက်ပစ်နေခဲ့တာပါတောက်ကြနေမနေ့ပိုင်းမှာလဲလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့ပါတယ်ဒီလိုဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေကြောင့်မြန်မာဘက်မဲထော်တလေးရွာရဲ့တစ်ဖက်ကန်ထိုင်းဘက်ချမ်းဖော့ဖရမြို့နယ်ဘန်းလိုက်ကျေးရွာအနီးကစက်ခင်းနေရာ900နေရာလောက်မှာလက်နက်ကြီးကြီးစံတွေလဲကျရောက်ခဲ့တယ်လို့ဆိုပါတယ
်ဟိုအမြောက်ကောင်းကလည်းပြစ်တယ်အဲ့ဒီလေရင်နဲ့လည်းကျဲတယ်အဲ့ဒီကိစ္စတွေအဲ့တော့ရှိတယ်ထိုင်းဘက်ကြတယ်လို့ကြားတယ်ဟုတ
်ကဲ့ကရင်ပြည်နယ်ထဲမှာလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကို၂ရက်ဆက်တိုက်လုပ်ခဲ့ပြီးဒီလိုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သတင်းသမားတွေရဲ့မေးမြန်းချက်ကိုစစ်ကောင်စီဘက်ကတော့အခုချိန်ထိတစုံတရာတုံ့ပြန်ဖြေကြားတာမရှိသေးပါဘူးမနေ့ညကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့မယက်မနာပစ်ခတ်မှုတွေကြောင့်မြဝတီခရိုင်ထဲကကြေးရွာတွေကဒေသခံထောင်ခန်းလောက်ဟာတောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကိုညဘက်ကလေးကထွက်ပြေးလာနေကြပါတယ်။တောက်ကြနေနေ့လယ်ပိုင်းအထိလည်းထွက်ပြေးလာနေကြဆဲဖြစ်ပါတယ်။ဒီဇင်ဘာလ15ရက်နေ့ကနေစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်လေးကေကောအပါအဝင်ကျေးရွာ10ရွာလောက်ကဒေသခံတွေတောင်ကနန်းနဲ့ထွက်ပြေးတိမ်းရှောင်နေရပြီးထိုင်းဘက်ချမ်းကိုတော့စစ်ပေးဆောင်ဒုက္ခသည်6000ကျော်လောက်ရောက်ရှိလာကြပါတယ်။တချို့စစ်ပေးဆောင်တွေကတော့ထိုင်းဘက်ချမ်းကိုထွက်ပြေးခိုလုံနေကြတယ်လို့တချို့ကလည်းမြန်မာဘက်ချမ်းမှာပဲခိုလုံနေထိုင်နေကြပါတယ်။ထိုင်းဘက်ကဒုက္ခသည်တွေကတော့လက်ရှိအခြေအနေမှာနေရက်ပြန်ပို့ခံရမှာကိုလည်းစိုးရိမ်ပူပန်
မဲမှဖြစ်ပါရရှင်။ကရင်ပြည်နယ်ဘက်ကိုစစ်တပ်ကထိုးစစ်ဆင်တိုက်နေတယ်လို့ပဲစကိုင်းတိုင်းထဲမှာလည်းတိုက်ပွဲတွေဖြစ်နေပါရယ်။စကိုင်းတိုင်းကလေးမြို့တောင်ဘက်နှချောင်းချေးရွာမှာစစ်ကောင်စီကရဟတ်ရင်တွေပေါ်ကနေတိုက်ခိုက်မှုအတွင်းသေဆုံးခဲ့သူတွေဟာအရက်သားတွေဖြစ်တယ်လို့ဒေသခံရွာသားတွေနဲ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါရယ်။စစ်ကောင်စီကလေးချောင်းကနေတိုက်ခိုက်ခဲ့တဲ့မကွေးတိုင်းနှန်းခါကအသက်ကြီးရွံ့သူတွေနဲ့ဘေးလွတ်ရာပြေးလွှားရင်းနဲ့သေဆုံးသူတွေလည်းရှိနေပါရယ်။
ရန်ကုန်ကလာတဲ့သတင်းကိုတော့အလေးမှပြောပြပါမယ်ရှင်
။မနေ့ဒီဇင်ဘာ23ရက်ကစစ်ကောင်စီကကလေးမြို့တောင်ပိုင်းကနှစ်ချောင်းကျေးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီကရဟတ်ရင်သုံးပြီးတိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီကညပိုင်းသတင်းထုတ်ပြန်ရမှာတော့လေကြောင်းကနေရဟတ်ရင်နဲ့တိုက်ခိုက်တာမဖော်ပြခဲ့ပဲစစ်ကောင်စီကလုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေချိန်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလာရောက်ပစ်ခတ်တဲ့အတွက်ပြည်လေခုခံတိုက်ခိုက်ခဲ့ပြီးအကြမ်းဖက်သမားတွေဘက်ကတေဆုံးတဲ့ရုပ်အလောင်း၉လောင်းရှိတယ်လို့သာသတင်းထုတ်ပြန်ခဲ့ပါတယ်ကျေးရွာသားတွေကတော့စစ်ကောင်စီကတိုက်ခိုက်တာကြောင့်တေဆုံးသူ၅ဦးရှိပြီး၃ဦးဟာဒေသခံအရက်သားတွေသာဖြစ်တယ်လို့အခုလိုပြောပါတယ်
ကျွန်တော်တို့ဒီရတော့ကဒီတော့လာလမ်းမှာလမ်းတော့လာတဲ့မြန်မာကကျွန်တော်လေဘဝနီးပြတ်တားခဲ့တဲ့ဟာတူတူတော့ဒီတိတ်ဆောင်ပြီးနိုင်နေပြတ်တားခဲ့တဲ့နှစ်ဦးကျွန်တော်တို့ဒီရတော့ကအဲ့နောက်ကိုဒီဆိုင်ရဲ့လာသားတွေတော့၃ယောက်တော့ဒီပြိမှန်နေကြ၂ယောက်ကတော့ဒီဖြီးသွားလာပါလားတော့မသိဘူးအဲ့ဒီ၃ယောက်ကတော့၃ယောက်ကဒီပြိမှန်ပြီးကျန်တဲ့၃ယောက်ကတော့လာသားတွေဒီပြိမှန်ရတယ်ဒီအစ်စ်မဲ့ဒီလိုနော်ဒီမိသားဒီမျိုးပြစ်ခတ်မှုရှိရတာနဲ့မင်းဘာလဲဦးလင်းကြီးကလုံးကြတယ်ပြီးတော့ဒီညတော့ငါတို့ကစစ်ပခွဲမှာလင်းကြီးနဲ့ခွန်ချစ်တော့ပြီးတယ်ဒီကျွန်တော်တို့ဒီဝညာရည်ရတာပြီးတော့တောင်းပေါ်ကြီးကြတယ်ပင်းဆောင်ကြီးနဲ့တောင်းပေါ်ကြီ
းကလေး PDF ဘက်ကလည်းတေဆုံးသူတွေနဲ့ပတ်သက်လို့အခုလိုအတည်ပြုပြောပါတယ
်ကစိုင်းတင်နဲ့စာတင်ကြောင်းရှိကိုဖျက်သွားရင်လည်းအမျိုးသမီးသူပြစ်ပတ်ခံရပြီးပြပါပါတယ်နောက်လင်းမြောင်းနှုတ်ပြန်လာရင်လည်းဒီပြတ်တက်ခံရတာပါတယ်။နောက်နောက်ထပ်မျိုးသားနှစ်ဦးပေါ့နော်။စုစုပေါင်းမျိုးသမီးနှစ်ဦးမျိုးသားသုံးဦးပေါ့။အဲ၅ဦးထဲမှာ၃ဦးကတော့တိုက်ခိုက်ရဟိုင်းရင်ကပြစ်တဲ့ကြီးမှန်ပြီးတော့တည်တယ်လို့သိရတယ်ဗျ။
တည်ဆောင်းသူတွေထဲမှာအမျိုးသမီးနှစ်ဦးပါဝင်ပေမဲ့စစ်ကောင်စီကသတင်းထုတ်ပြန်ချက်ဓာတ်ပုံတွေမှာတော့အမျိုးသား၃ဦးနဲ့ရုပ်အလောင်းကိုသာဖော်ပြထားပြီးတည်ဆောင်းသွားတဲ့အမျိုးသမီးနှစ်ဦးရဲ့ရုပ်အလောင်းတွေကိုဖော်ပြထားတာတော့မရှိပါဘူး။တဆက်ထဲမှာပဲဒီဇင်ဘာ18ရက်ကမကွေတိုင်းနှမ်းခါရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့စစ်ဘေးရှောင်နေရသူတွေထဲမှာသေဆုံးတာတွေရှိနေပါတယ်။သေဆုံးသူတွေဟာအသက်ကြီးရင်ရောသူတွေဖြစ်ပြီးပေးမန်းနာရဲကြောင့်သေဆုံးတာဖြစ်တယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ရွာသားတို့ကပြောပါတယ်
။ဟုတ်ပါတယ်ဗျာ၊နေရောက်ရှိပြီဗျာ။ဒီနေ့ပဲတည်တာပါဗျာ။ဟုတ်။မနေ့ကတော့ညကတော့လေမနေ့ညကတည်တာပြီးဦးအဲမနေ့ကမနေ့ကအစိုးရကတည်တာတူပါဗျာဟုတ်ကဲ့ဒီဆောင်တွေကဆိုလူကြီးတွေဆိုတော့ကိုယ်စီပဲနေပြီဆိုတော့ဒီအားဒီဘောနော်တော်တော်ကြီးရတာလောရတာပြင်မဲ့မိမအားချပြီးမှပြည်တယ်ရှင်နေဗျာဟုတ်ဟိုတော့ဒီမှာကဟိုခဏတချို့ဝှစာဝေးလေးရှိတာတော့ဘာလို့သူတို့ဆန်လေးတွေလာကြည့်တော့အလေးလေးရှိကြဗျာကျန်တာကုန်ရှိကြဦးရတော့ဒီမှာ
ဒီဇင်ဘာ18ရက်ကစလို့ဒီကနေ့အထိစစ်ဘေးရှောင်ရေးတည်ဆုံရသူ၃ဦးအထိရှိနေသလိုစစ်ကောင်စီတပ်တွေဟာအနီးအနားကျေးရွာတွေမှာတပ်ဆွဲထားတဲ့အတွက်နေအိမ်ကိုမပြောင်းမဲ့ဘေးလွတ်ရာမှာဆက်ပြီးနေထိုင်နေရတာဖြစ်ပါတယ်ရှင်
။စကိုင်းတိုင်းကတည်းကကလေးမြို့နယ်မှာအခုလိုမျိုးတိုက်ပွဲအခြေအနေတွေဖြစ်နေသလိုရဲမပင်မြို့နယ်ထဲမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ရဲမပင်မြို့နယ်ဗန်ပွေးကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမင်းညာရုံကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာဒီကနေ့လဲဆေးရည်တင်းမာတဲ့အခြေအနေဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်ကြတဲ့ဒေသခံတွေတဲ့အဖွားအိုတယောက်ပြေးလွှားရင်းသေဆုံးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမန်တင်ပြပါမယ်ရှင်
။အခုရက်ပိုင်းတွင်မှာပဲရင်းမပင်မြို့နယ်နှုံးကြီးကျေးရွာတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဒီဇင်ဘာလ23ရက်နေ့မနေ့ည9:00လောက်မှာလဲဗန်ပွေးကျွရအနီးမှာတိုက်ပွဲထမှန်ဖြစ်ပွားခဲ့ပါတယ်စစ်ကောင်စီဘက်ကအင်အားအမြောက်များနဲ့ထိုးစစ်ဆင်လာတာမို့လို့ဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်နဲ့ထိတွေ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ရင်းမပင် PDF ကဆိုပါတယ
်ဒီသူတို့ဘက်ကအင်အားလုံးရင်းနဲ့ထိုးစစ်ဆင်လာတာပေါ့နော်ထိုးစစ်ဆင်လာတဲ့ခါမှာကျွန်တော်တို့ကမလဲမရှောင်တာနဲ့ပြန်လည်ခုခံရတဲ့အခြေအနေပေါ့အဲတော့ဒီမနေ့ညမှာဆိုလို့ရှိရင်လည်းထိတွေ့မှုပေါ့နော်ထိတွေ့မှုအနေနဲ့ရှိတယ်အဲဒီကနေ့မနေ့အခြေအနေကတော့ဒီတစ်ခါတစ်ခါတင်းမာနေတဲ့အခြေအနေပေါ့မနေ့ကဆိုလို့ရှိရင်တော့မနေ့ကတော့ခုနကကျွန်တော်ပြောခဲ့တဲ့ဒီဗန်မွေးရွာပြန်မှာပေါ့နော်တိုက်ပွဲကြီးဆက်ဖြစ်တာ
ရင်းမပင်နဲ့ရွှေတောင်ဦးကုန်းကနေဗန်ပွေးရွာဘက်ကိုစစ်ကြောင်းချီလာတဲ့စစ်ကောင်စီရင်နှန်းကိုမင်းညာတို့ကကြားဖြတ်ပြီးတော့မိုင်းဆွဲတိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီဘက်က9ဦးလောက်ထိခိုက်ကြဆုံးခဲ့ပါတယ်ဒီကနေ့မနက်ပိုင်းမှာလည်းစစ်ကောင်စီရင်နှန်းကိုထပ်ပြီးတော့မှမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ရင်းမပင် PDF ကပြောပါတယ်ဒီပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဗန်ပွေးကျေးရွာအနီးတိုက်ပွဲကြောင့်ကျေးရွာ900ကပြည်သူတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့ရင်းမပင်နဲ့စစ်ဘေးရှောင်အကူအညီပေးသူတူကပြောပါတယ် Dilo twa bie ten shao ni yin ne ata chao se wen jin apwa wo tu te song ke biro ta u ga che jo thi kai tan ya ya shi ke de lo byo ba de
ho tin a ti ti tha la bo ba na tan ni chan jin let tan na bu ro si la au jan na ai ba de ga bi ye so de ya ya ho no no ri ya ga me tin ata chao se wen jin bo na ata chao se wen ne fa yi a di si le chao yin ne
ဒီလိုင်းနဲ့အမှန်တကယ်ချက်ပြီးတော့နော်ပြီးတော့ညမှာဆုံးလာတာဟုတ်ပြီးတော့ကြတော့အဲအဲ့လိုစီလေးချောင်းနဲ့ပြီးလိုင်းနဲ့ဒီမှာခြေတော်ကျူရတယောက်ရှိတယ်အဲ့လိုကြီးရတယ်ရင်းမပင်နေမှာတော့စစ်ကောင်စီဘက်ကဆင်ရီတိုးချနေတယ်လို့မနေ့တုန်းကလည်းရဟတ်ရင်တွေပြန်ဝဲနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတက်ဖြတ်ပြီးတော့မကြာခဏဆိုတယ်လို့စစ်ကြောင်းထိုးနေတဲ့အတွက်ဒေသခ ောင်နေကြရတယ်လို့စစ်ဘေးရှောင်အကူအညီပေးနေသူတဦးကပြောပါတယ်
ဒီစစ်ကြောင်းသွားတဲ့လမ်းပြီးသွားပြီဆိုရင်လည်းမငြင်းရအောင်ဖြစ်နေတချို့ညီမတွေအတန်ကြားတာအောင်လည်းပြီးရတယ်ပုံမှန်လို့ဖြစ်ကြတယ်အမေအမေဆွနေတာပါဗျာအတန်လောက်ကြားရင်တော့ဘယ်ရောက်ပြီလဲအဲဒါနဲ့ပါလေဆိုရင်သူတို့မှဒီမှန်လေးနားထောင်နေရတယ်တော့တယ်နော်ဒီကနေ့ကဒီဘာအခြေခဲ့ရှိနေလဲခုချိန်မှာကျွန်တော်စပိုင်းတင်ဖြစ်နေတာစပိုင်းချိန်မှာကျွန်တော်စပိုင်းတော့မရနိုင်ရှိနေတာ
ရင်းမပင်မြို့နယ်ထဲမှာတော့ဒီဇင်မာလာဇန်ပိုင်းကလေးကစစ်ကောင်စီဘက်ကပို့ပြီးတော့မှထိုးစစ်ဆင်လာပြီးတော့တိုက်ပွဲတွေကလည်းခက်ဆိတ်ဆိတ်ရှိခဲ့ပါတယ်။ဒေသခံပြည်သူတွေမှာတော့တနေ့တခြားအိုးပြစ်အိမ်ပြစ်အသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်ရှင်။
ဒါကတော့သခိုင်းတိုင်းဘက်ကဒီတိုက်ပွဲတွေအခြေအနေဖြစ်ပါတယ်။ကချင်ပြည်နယ်ထဲမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ကချင်ပြည်နယ်မိုးကောင်းမြို့နယ်ကစားမော်မြို့မှာဒီစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မနေ့ကစတင်ခဲ့တဲ့တိုက်ပွဲတွေအတင်းမှာစစ်တပ်ရဲ့ဒီဖားကန့်ဗျူဟာဘုံကုန်းဘက်ကနေပစ်ခတ်တဲ့လက်နက်ကြီးကြီးတွေကြောင့်ရေမစေးလုတ်ွက်မှာကြောက်ချနေသူတယောက်သေဆုံးပြီးတော့၄ယောက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကတင်ပြပါမယ်ရှင်
။ကချင်ပြည်နယ်မိုးကောင်းမြို့နယ်အပိုင်းစားမော်ကြီးရွာနားမှာရှိတဲ့စစ်တပ်ရဲ့ခမာရ383ကိုကချင်လက်နက်ကိုင်အဖွဲ့ KIA ကဒီကနေ့မနေ့3နာရီလောက်မှာဝန်ရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲက2နာရီနီးပါးကြာခဲ့တယ်လို့ဒီတိုက်ရင်နီးမှနေထိုင်တဲ့ဒေသခံသူကပြောပါတယ်လက်နက်ကြီးလက်နက်ငယ်တွေနဲ့အဆက်မပြတ်ပစ်ခတ်တန်းနေကြရတဲ့အကြောင်းသူက VOA ကိုပြောပါတယ်
ဒီမှာကြောင်းနေတာကဒီမှာမနေ့ကနာမည်ကိုစာမင်္ဂလာပြုဖြစ်တာပေါ့နော်အကြီးကြီးကလည်းဒီကောင်ဆိုနေကျွန်တော်ကကျွန်တော်လည်းကျွန်တော်အိမ်နေဆိုဟုတ်ကဲ့အဲ့ဒါတော့ကဲ့ရင်အာပြည်နေနေတဲ့ဒီကနေ့အားနဲ့ဖြစ်ပြီးတော့ကျွန်တော်ကြည့်ရလို့ပြောပါတော့တော်တော်လေးရက်တင်ရှိလို့တော့ဒီကန်တက်ကလည်းဘာပဲရှိနေခွင့်နေရကြီးကိုကိုညာကြတော့တော်တော်လေးတော့ကျေးဇူးတော်ရတယ်မှာလည်းကျွန်တော်ဒီကတော့ဘုံပတ်ကြီးအားကြောင့်မင်းညာတော်တော်လေးကူရတယ်ပြောပါ
မနေ့ကဒီဇင်ဘာလ23ရက်နေ့ညပိုင်း8နာရီလောက်ကလေမုံညင်းကရင်ဖားကတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ GIA လက်နက်ကင်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဖားကတ်ပြည်ဟာဂုံးဘော်ကနေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေရေမစေးလုတ်ွက်တဲကိုကြောက်ရောက်ခဲ့လို့ဒေသခံတချို့ထိခိုက်ခဲ့တဲ့အကြောင်းအဲ့ဒီအချိန်မှာကြောက်ရှာနေတဲ့ဒေသခံသူက VOA ကိုပြောပါတယ်။ဒီက
ောင်ကလက်နက်ကြီးနဲ့အင်ချက်လမ်းကြီးရဲ့ဒီကပန်းလက်ခါနဲ့တောင်ပူကြအမှဒီမစေးရှာနေတဲ့လောက်ကဲဟိုအတယောက်ကဝမ်ပါတယောက်ကဟိုတင်ပါတယောက်ကကြည့်ပါတယောက်ကတော့ခေါင်းတိုင်ရရှိပါဘူးနားရောက်ကြည့်ပါတယောက်ကြည့်တယောက်ကတော့မကြည့်မပြောလိုက်ဒီမှာ၃ယောက်ရှိတယ
်နှစ်ဖက်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးမေးမြန်းမှု KIA ကတာဝန်ရှိသူတွေကို VOA ကဆက်သွယ်နေသေးဖြစ်ပါတယ်စစ်ကောင်စီဘက်ကတော့မိုးကောင်းမြို့နယ်စားမော်ကနေပြည်တော်တရင်ကိုအင်အား100လောက်ရှိတဲ့ GIA နဲ့ PDA ပူးပေါင်းတပ်တွေဒီကနေ့မနေ့၃နာရီလောက်မှာလာရောက်တိုက်ခိုက်ခဲ့တဲ့အကြောင်းနဲ့စစ်သားတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးဖြစ်ပါတယ်ရှင်မကြခင်မှာဒီ VOA သောတာရှင်တို့အတွက် Christmas Day လက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်းVOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။ နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့ရွာကနေပြီးတော့ဆက်ပြီးထုတ်လွှင့်ပေးနေပါရရှင်။အခုလိုမျိုးဒီ Christmas အချိန်ကာလဟာဒီမြန်မာနိုင်ငံကခရီးရန်ဘာသာဝင်တွေအပါအဝင်ကမ္ဘာတဝန်းကခရီးရန်ဘာသာဝင်တွေဟာမိသားစုတွေမိတ်ဆွေတွေနဲ့ပျော်ပျော်ပါပါ Christmas ပွဲတော်ဆင်နွှဲကြလိမ့်ရှိတဲ့အချိန်မျိုးဖြစ်ပါတယ်။လက်ဆောင်တွေအပြန်အလှန်ပေးကြတဲ့အချိန်မျိုးလည်းဖြစ်တာမို့ VOA ပရိသတ်အတွက်ကိုကျမတို့ VOA မြန်မာပိုင်းမိသားစုကနေပြီးတော့ Christmas လက်ဆောင်တတိယချင်းတစ်ပုဒ်ကိုလက်ဆောင်အဖြစ်နဲ့ပေးချင်ပါတယ်။ Straight No Chaser နဲ့Christian Bell တို့တီးဆိုထားတဲ့ Text Me Merry Christmas ဆိုတဲ့သချင်းလက်ဆောင်ကိုနားထောင်ပြီးတော့စိတ်အမောတွေပြည့်နှံ့ကြပါစေရှင်
။ This holiday you'll be far away and I'll be all alone. So please remember this December to fully charge your phone and text me Merry Christmas.Let me know you care. Just a word or two of text from you will remind me you're still there. You don't have to add much to it. One smiley face will do. Baby, text me Merry Christmas, 'cause I'm missing kissing you.
Text me Merry Christmas, make my holiday complete.You're far from me. Say you'll be our B. That's a text I'll never delete. No, no. Choose just the right emoji. Emoji. One that makes me LOL. LOL. And if you text me something naughty, I promise I won't tell.
I don't care if you spell things right. I just want to hear from you tonight.
Stroke those keys with your delicate touch. And type those little words that mean
Hi.
Hey.
How are you?
Okay.
Miss you.
Miss you too.
Xmas sucks without you.
I know. LOL.
Love you.
Love you.
Okay, thanks. Bye.
A Facebook message isn't quite as sweet.
I need more from at you than just a tweet.
A snap on Snapchat doesn't last. And voicemail, that's from Christmas past.Text me Merry Christmas. Send a selfie too. If you do, I'll go meet the mistletoe and pretend my screen is new. Show me that you love me. Text, text, hold a kiss and hug me. I'll be right here waiting for my pants to start vibrating. Baby, text me Merry Christmas and I will text you too
ဆိုရော straight no chaser နဲ့ Christian Bell တို့တီးဆိုထားတဲ့ text me merry christmas ဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင်။မကြာခင်မှာတော့ဒီ covid ကရောပါပိုးကိုဘလို့ဓာတုပစ္စည်းတွေကကာကွယ်ပေးနိုင်တယ်လဲဆိုတာပါတဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ VOA အစီအစဉ်တွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေပြီးတော့ထုတ်လွှင့်တင်ဆက်ပေးနေတာပါ။ဒီအစီအစဉ်တွေကိုကြားရိုက်ဖမ်းယူကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်း internet စာမျက်နှာနဲ့ facebook စာမျက်နှာတို့တွေကနေလည်းထုတ်လွှင့်ပြီးသားအစီအစဉ်တွေကိုအချိန်မရွေးတွားရောက်ကြည့်ရှုသတင်းတွေကိုဖတ်ရှုနိုင်ပါတယ်။ VOA website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာကတော့ VOA Burmese News ဖြစ်ပါတယ်ရှင်။ VOA အစီအစဉ်တွေကိုအကြံပေးခြင်းလေဆိုရင်တော့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36FAPFE နဲ့ endlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆာရီမှာ application ရယူနိုင်ပါတယ်เนาะ View American တန်ရဲ့ရုပ်သံနဲ့ video ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ24ရက်တောက်ကြနေ့ညပဲအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။တနင်္လာစီရောက်နေတဲ့မိသားစုတွေခရစ်စမတ်မှာပြန်လည်ဆုံတွေ့နိုင်ကြဖို့အတွက်ခရီးမထွက်ခင်မှာကိုဗစ်ရှိမရှိစစ်ဆေးနိုင်အောင်လို့စင်တာတွေဖွင့်ထားတဲ့အကြောင်းပါတဲ့သုတဆုံလေအမေရိကန်တခွင်းကိုဗစ်ကရောဂါဗိုင်းရပ်စ်ပိုးကိုဘယ်လိုဓာတုပစ္စည်းတွေနဲ့ကာကွယ်နိုင်တယ်လဲဆိုတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုမကြာခင်မှာနားဆင်ရပါမယ်။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံတွင်ကအမျိုးသမီးတွေအတွက်ထိုးကြတဲ့အခြေအနေတွေရင်ဆိုင်ခဲ့ရတဲ့2020ခုနှစ်ကုန်ဆုံးတော့မှာမို့လာမယ့်နှစ်သစ်အတွက်ဘလို့မျှော်မှန်းပြင်ဆင်မှုတွေလုပ်ထားကြပါလဲ။ကဏ္ဍတည်တည်မှရှိနေကြတဲ့အမျိုးသမီးတချို့ရဲ့အတန်တွေကိုစုစည်းပြီးတော့ဒီသတင်းဖတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွင်းကအထူးအစီအစဉ်ဖြစ်တဲ့စူးစီးတင်ဆက်ထားပါတယ်ရှင်။
There's a path we must choose sometime. Gotta stand up and fight sometime.
ကမ္ဘာတဝန်းကျုံတွေ့ရတဲ့ COVID-19 ကပ်ဘေးအပြင်ဆေးရနာသိမ်းမှုကိုပါကြုံရတာကြောင့်ဒီနေ့2021ခုနှစ်ဟာမြန်မာပြည်သူတွေအထက်ကတော့အရင်ကမကြုံခဲ့ရဘူးတဲ့ထိမှန်မထားတဲ့အပြောင်းလဲတွေနဲ့အများပြားကြုံခဲ့ရပါတယ်။2021ခုနှစ်အတွင်းလှုပ်ဖို့ကြံရွယ်စီစဉ်ခဲ့တာတွေဘာမှမလုပ်နိုင်ခဲ့ဘူးလို့တန်လင်း Times ဂျာနယ်က editor လည်းဖြစ်စာရေးဆရာမတဦးလည်းဖြစ်တဲ့မတ်တူတူသားကပြောပါတယ
်2021ခုနှစ်မှာလုံးပင်လို့ကျန်စီခဲ့တဲ့ plan တွေကတော့အများကြီးပဲအဓိကကလည်းဆိုတော့လူငယ်တွေအတွက်ပေါ့နော်ကားနဲ့တာပင်းချင်းတွေနဲ့ဒီမှာနေအများစားပြောဖြစ်တယ်အဲသူတို့စာဖတ်အားကောင်းလာအောင်လို့ကိုကစာဖတ်ဝိုင်းလေးလုပ်ပေးလိုက်အဲသူတို့အားကစားလေးလုပ်လိုက်ဒီလိုဘာနေလိုက်ပေါ့နော်အဲ့လိုမျိုးလေးတွားနေတဲ့ life ကသူကိုဗစ်ကြောင့်ကျောင်းပိတ်ထားတဲ့အချိန်မှာအကျိုးရှိရှိလေးတွားနေဖြတ်တန်းနေတဲ့အချိန်မှာဒိုင်းဖြစ်သွားတဲ့အချိန်မှာသူတို့အတွက်ကိုအရန်ဟိုစိတ်ထိခိုက်မိတာပေါ့နော်သူတို့လူငယ်တွေအတွက်အရန်စိတ်ထိခိုက်မိတယ်ကိုလုံးချင်တယ်ဆိုတဲ့ plan တွေကလေကိုကလည်းအမားကအများကြီးတော့ဘာမှဖြေထိုးလို့မရှိဘူးပါရေးမှာပဲဒီ2021ခုမှာရေးလက်ဆက်စာရေးလေးရှိတယ်ဒါအဲ့ဒီဟာတွေကအကုန်လုံးရဆိုင်သွားတယ်ပေါ့ဘာမှမလုပ်နိုင်ခဲ့ဘူးပေါ့နော်
ဖေဖော်ဝါရီလတည့်ရက်စစ်တဲအာနာသိမ်းမှုနောက်ပိုင်းအခုလိုရီမန်းချတာတွေပြက်ခဲ့ရုံမကအာနာသိမ်းတာကိုစန့်ကျင်ကန့်ကွက်ခဲ့တဲ့အတွက်မတ်တူတူသားရောသားနဲ့မောင်ဖြစ်သူတို့ပါဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။နှစ်တနည်းရဲ့တဝက်လောက်အချင်းထောင်မှနေခဲ့ရပြီးသူအတွက်ကတော့ဘယ်တော့မှမကြုံခဲ့ရဘူးတဲ့ဖြစ်ရက်တွေနဲ့ဆိုးရတဲ့နှစ်တနည်းပါပဲလို့မတ်တူတူသားကပြောပါတယ်။
2021ကတော့ပြောရင်တော့စိတ်ဆင်းရဲကြရတယ်။နာစီးကြရတယ်ပြင်းထန်နေတဲ့နှစ်ပေါ့။သားကအခု21မြက်ပေါ့နော်သူ21မြက်ကထောင်ထဲမှာကြော်ဖြက်ရတာပေါ့နော်ဆိုအမဆိုလေအော်မွေးနေ့ကထောင်ထဲမှာကြော်ဖြက်ရတယ်တန်50ကျည်ရမွေးနေ့ပေါ့နော်နောက်တစ်ခုကဖက်ခရတဲ့အချိန်မှာအမသားကိုမောင်းရောပါတယ်ပေါ့နော်ဟိုကိုကိုရိုင်းအဲ့ဒီရဲစခန်းမှာစစ်ကြောကြီးမတော်ခင်ရဲစခန်းမှာကိုကိုရိုင်းလက်စိတ်ခံထားရတာကိုတတိမိသွားတယ်သူတို့ကအဲ့လက်တွေကြီးနေတန်းလိုက်နေတယ်မဟုတ်တော့ထိုင်နေတာပထမဆုံးတည်းမြင်လိုက်ရတဲ့အချိန်မှာဟိုရှင်ထဲမှာတော်တော်မကောင်းတော်တော်ဘလူခေါ်ရအောင်လည်းမသိဘူးပေါ့နော်ဟိုကိုတောင်ကိုမောင်အဲ့လိုမြင်လိုက်ရတဲ့အချိန်မှာလေသူကတော်တော်ကိုဟိုစိတ်ချခိုင်းနေတယ်ပေါ့နော်ချိန်ခိုက်ကြနှစ်တစ်နှစ်လို့ပြောလို့ရတာပေါ့နော်ဒီနှစ်ကအလုံးပြည့်တဲ့အချိန်မှာ12လရှိတယ်ဒီနှစ်ကိုအဲ့တော့6လမှာကိုရနိုင်ငံလေးပဲဈာမနေလိုက်ရတယ်ဆိုတော့အဲ့ဒါကပြောမယ်ဆိုရင်တော့တော်တော်လေးကိုသူရတဲ့နှစ်ပေါ့တခါမှတာမျိုးမကြုံဘူးလေ
အမျိုးသမီးရဲ့တက်ကြွလှူရှာသူတူဖြစ်တဲ့မက်ဖြူပြာဝင်းကြီးကတော့ဒီနှစ်ဟာသူ့အတွက်ထူးခြားတဲ့နှစ်တစ်နှစ်လို့ပြောပါတယ်။ဘာကြောင့်ပါလဲ
။ဒီ2021ခုနှစ်ကတော့ကျွန်မအတွက်ကတော့တကယ်ကိုထူးခြားတဲ့နှစ်တစ်နှစ်လို့ပဲပြောရမှာပေါ့နော်။2021ခုနှစ်ကကျွန်မတော်တော်လေးဟိုစိတ်ထိခိုက်ရတယ်၊ဝမ်းနည်းရတယ်၊ဒေါသထွက်စရာတွေရှိတဲ့နှစ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ကျွန်မကပထမဦးဆုံးကကျွန်မက TV 2021ပေါက်ထားတယ်ပေါက်ထားဆိုတော့ကျွန်မကပျော်ရွှင်စွာနဲ့ပေါ့နော်အာငါက2021ကျတော့ငါသွားရတော့မှာပဲပေါ့နော်အမေရိကကိုဆိုရဲအစိုးရဒါပေမဲ့ကျွန်မ TV ပေါက်တဲ့ပင်မဲ့လေကျွန်မအမေရိကမသွားရအောင်ထောက်ပြီးတော့နှစ်လပိုင်းမှာတည်းကကျွန်မတို့အားလုံးသိတဲ့အချိန်ပဲပေါ့နော်ကျွန်တော်တို့နိုင်ငံမှာတကယ်ကိုအပြောင်းလဲတစ်ခုဖြစ်သွားတယ် အဲ့ဒီဟာလေကျမတို့အတွက်ကတကယ်ကိုအဆုံးရှုံးမှုပေါ့နော်။ဘာဖြစ်လို့လဲဆိုတော့ရှင်းနှစ်တွေတုန်းကလေကျမတို့ကိုဗစ်ကြောင့်မလို့ကျမတို့အတိုင်းအတာတစ်ခုထိပေါ့နော်။ကျမတို့စာဝင်းနေရေးတွေဘာပဲဖြစ်ခက်ခဲခဲ့ရတယ်ပေါ့နော်။ခက်ခဲခဲ့တယ်။အဲ့ဒီဟာအပြင်ဒီစစ်အာဏာသိမ်းလိုက်တဲ့အချိန်ရောက်လာတဲ့အခါကျတော့ကျမတို့ကအချိန်ကြီးပို့ပြီးတော့အရန်ဆိုးွားလာတာပေါ့နော်။စိတ်ပိုင်းဆိုင်ရာရောနောက်ပြီးတော့အဓိကဘာလဲဆိုတော့ကျမတို့နေရထိုင်ရတာမလုံးချုံတော့ဘူးပေါ့နော်မလုံးချုံတော့ဘူးကို့အိမ်မှာနေရင်လည်းမလုံးချုံဘူးလမ်းမော်ထွက်ရင်လည်းမလုံးချုံတကယ်ကိုလူနယ်ပြုံမြင့်တဲ့တံပိုးရှိတဲ့เนาะကလေးတွေအများကြီးပဲဆုံးရှုံးခဲ့ရတယ်ပေါ့နော်အဲ့ဒီအတွက်လည်းအခုအချိန်ထိကျမတို့တွေကကျမအနေနဲ့ဆိုဖြစ်မစဲလမ်းအောင်ရှိတယ်ပေါ့နော
်ဒီနေ့အတွင်းမှာပဲကိုယ်တိုင်လည်းကိုဗစ် -19 ရောဂါကူးစက်ခံရတယ်လို့ဒီရောဂါကြောင့်ပဲမိသားစုဆွေမျိုးတို့ဆုံးပါခဲ့ရပြီးအကျက်အတည်းမျိုးစုံကြုံရတဲ့နှစ်ဖြစ်တယ်လို့လည်းမတ်ဖြူပြဝင်းကြီးကပြောပါတယ်
။ကျမအတော်ဦးလေးရောသုံးလေအိမ်မှာကျမမောင်လေးရောဟိုရောင်းမရောဆိုမောင်လေးကိုလည်းအသက်လွတ်ပြီးတော့ကိုဗစ်ကနေဆွဲထုတ်ခဲ့ရတယ်ပေါ့နော်။အဲ့လိုတွေနဲ့ကျမတို့ကဟိုအဖက်ဖက်ကပေါ့နော်ဒီတစ်ခေါက်ဆိုရင်ကိုဗစ်ဖြစ်တဲ့အချိန်ဒီမှာကျမတို့အရန်ဒုက္ခရောက်နော်တက်ဆရာဆေးရုံလည်းမရှိဘူးကိုဘဆရာဝင်လည်းမရှိဘူးကျမတို့မှာပြောရမယ်ဆို Facebook ကနေဟိုကောင်းလို့လို့ဒီကကောင်းလို့တင်တဲ့ဟာလေးတွေပဲကျမတို့မှာကြည့်ပြီးတော့ကိုစိတ်ကုခဲ့ရတယ်ပေါ့နော်အဲအဲ့လိုမျိုးအချိန်လေးပေါ့နော်ကျမတို့မြန်မာနိုင်ငံပြည်သူတွေအတွက်ကဒီနှစ်ကတအားကိုခက်ခဲပြီးတော့စိတ်ဒုက္ခရောက်ရတယ်အဖက်ဖက်ကနေပြီးတော့ကြက်ကြက်တဲတဲနဲ့နေထိုင်ရတဲ့အခြေအနေတွေဖြစ်နေတာပေါ့နော
်အစိမ့်ပညာဦးစီးဌာနကလက်ထောက်ကတိကတူဖြစ်တဲ့ဆရာမအနွေအတွက်ကရောဒီနှစ်ဘာတွေထူးထူးခြားခြားကြုံတွေ့ဖြတ်တန်းခဲ့ရပါလေ
။ညီမတို့အတွက်ကတော့ပြောရရင်အကောင့်ထက်အစိုးကြီးပဲပေါ့နော်။ဘာလို့လဲဆိုတော့ဒီဖေဆွေးရအာနာသိမ့်လိုက်တဲ့လက်အောက်မှာနေရတာကတဲ့ဒီသူအတွက်မှမလုံခြုံစိတ်မချရအောင်ပေါ့နော်။ပြီးရညီမတို့ဆိုလို့ရှိရင်ဒီဖေဆွေးရကိုလက်မခံဘူးစန့်ကျင်နေဆိုပြီးစီရီယံလှုပ်ရှားမှုမှာပါဝင်နေတဲ့အတွက်ကြောင့်မို့လို့ပေါ့နော်။ညီမတို့အလုပ်ထုတ်ခံရတယ်ပေါ့။အဲ့ဒါကြောင့်မို့လို့ကိုကကိုမိသားစုအတွက်ပေါ့နော်ဒီအလုံးမရှိတဲ့ခါကျတော့တစ်ဖက်တစ်ဖက်အဆင်ပြေအောင်လို့အခြားနည်းနဲ့မိသားစုအဆင်ပြေအောင်ရုန်းကန်ရတာမျိုးပေါ့နော်အဲ့လိုလောရတာအခက်အခဲရှိနေရတဲ့ကြားရဲပေါ့နော်ညီမတို့ဆိုပြီးခဲ့တဲ့ကိုဗစ်တတိယလိုင်းမှာဆိုတအိမ်လုံးကိုဗစ်ဖြစ်ကြရဲဟိုအိမ်ကအသက်ကြီးဆုံးလူကြီးတွေဆိုလို့ရှိရင်ဟိုအောက်ဆီဂျင်ကြီးကြရဲပေါ့နော်အောက်ဆီဂျင်လိုတဲ့အထိဖြစ်တယ်အဲ့တော့ညီမတို့ဆိုအောက်ဆီဂျင်အပြင်မှာဖြတ်ချရတာမျိုးပေါ့နော်ခုနပြောတဲ့ကိုမှအလုံးမရှိနေတဲ့အချိန်လိုမျိုးမှာပေါ့နော်အိမ်ကလူကြီးရဲ့ကျမရဲ့အခြေအနေရတယ်ဆိုရလာတဲ့ခါကျတော့လေကျမတို့ဆိုရင်ရှိမဲ့စုမဲ့ပေါ့နော်ငွေကုန်နေနောက်ပြီးတော့အောက်ဆီဂျင်ဆိုတာကလည်းကြည့်တဲ့အတိုင်းပဲအဲ့အချိန်တော့ဟာဆိုရင်ဟိုတနေ့လုံးတန်းစီပြီးလူကိုယ်တိုင်ပေါ့နော်မိသားစုကိုယ်တိုင်တွားပြီးတော့ရှာရတာမျိုးပေါ့နော်ဆေးဆိုရင်လည်းဆေးထိုးရမယ်ဆိုကိုယ်တိုင်ဆေးထွက်ရှာပြီးတော့ထိုးရတာမျိုးပေါ့နော်အဲ့အခက်ခဲအဲ့တော့ကတွေကိုပေါ့နော်ဟိုကိုမမဟုတ်ပါဘူးကြားလူတွေလည်းခံစားရတာပေါ့နော်ပြီးတော့အများနဲ့အဲ့လိုမျိုးသွေးရင်တည်နေပေါ့နော်ကြောက်ကြောက်နေတဲ့အခုဆိုလည်းခုနကမှဘုံပေါက်ဒီနားမှဘုံပေါက်အဲ့လိုမျိုးလေပေါ့နော်အဲ့လိုမျိုးတွေဖြစ်ပြီးဆိုလို့ရှိရင်ဟိုဒီရက်ကွက်ထဲမှာဘယ်လိုလာတောင်းရမလဲသူတို့ကဘာညာလာလုပ်မလဲအဲ့လိုပူပန်ရတာတမျိုးပေါ့နော်နောက်တစ်ခါဟိုနိုင်ငံအတွက်ရုံးကန်နေရတဲ့သူတွေလေးဘယ်သူတွေတော့မီးပြန်ပြီဘယ်သူတွေတော့နေချက်ကန်ပြီအဲ့လိုတည်နေရလေလေညီမတို့အရင်စိတ်တော့ကရောက်စီရေပေါ့နော်ဒီအခြေစိုးရအောင်မကြိုက်တဲ့သူအတူတူပါပေါ့ညီမတို့ကမှကိုယ့်အိမ်မှာကိုယ်အေးစိစိနေလို့ရနေသေးရဲ့သူတို့ရေတော်ထဲမှာတစ်ခါခံရတဲ့သူတွေရှိရယ်ထောင်ထဲမှာတစ်ခါခံရတဲ့သူတွေရှိရယ်အဲ့လိုလူတွေဘယ်လိုများနေမလဲဆိုရယ်ပေါ့နော်အဲ့လိုမြင်ရကြားရတဲ့ဟာတွေကလည်းစိတ်တော့ကရောက်စီရယ်ပေါ့အဲ့တော့ကိုယ့်မိသားစုအတွက်တော့ကရောက်ရတာရောပေါ့နော်ကိုယ့်နိုင်ငံအတွက်တော့ကရောက်ရတာရောနဲ့ညီမတို့ကတော့တော်တော်ဟုတ်အဆင်မပြေတဲ့နှစ်ပါပဲ2022ခုနှစ်က
2022ခုနှစ်မှာလည်းအခက်အခဲတွေဆက်ပြီးရှိနေနိုင်သေးတယ်ဆိုတာကိုတော့ဆီယာမအနွေကတွတ်ထားပါတယ်အခုချိန်မှာကြမ်းကြမ်းခံပြီး2022ခုနှစ်ကြာရင်တော့အကောင်းဆုံးဖြစ်လာဖို့မျှော်လင့်ထားတယ်လို့လည်းသူကပြောပါတယ်
။ဒီစီအစိုးရမြန်မာကနော်နိုင်ငံကနေထွက်သွားပြီးတော့ကျွန်တော်ညီမတို့ရွေးချယ်တဲ့အစိုးရမျိုးကိုလိုချင်တဲ့အစိုးရအဲ့လိုမျိုးနိုင်ငံပေါ့အမိုင်းအဲ့လိုမျိုးပြန်ဖြစ်လာစေချင်တယ်။ညီမတို့လည်းကိုယ့်အလုပ်ကိုလုပ်ပြီးတော့အရင်ဆုံးပေါ့နော်အေးအေးထင်းထင်းနဲ့ကိုမိသားစုနဲ့အေးအေးစိစိပြန်ပြီးတော့နေချင်တယ်မိုင်း။အဲ့ညီမရဲ့2022ခုနှစ်အတွက်ပေါ့နော်နောက်ထပ်စီချင်တဲ့ဆန္ဒပေါ့
။မက်ဖြူပြဝင်းကြီးကလည်းဒီနှစ်တည်းအစိုးရထဲမှာပဲရလိုက်တဲ့အကောင်းတွေရှိနေတာကိုတွေ့ပြီးနှစ်သစ်အတွက်အကောင်းဆုံးမျှော်လင့်ထားတယ်လို့ပြောပါရယ်
။ဘာသာမတူတဲ့လူတွေပို့ပြီးတော့စီလုံးလာတယ်။ကျမတို့တိုင်းရင်းသားတွေနဲ့ကျမတို့မြန်မာလူမျိုးတွေနဲ့တသွေးတဲ့တသားတဲ့တောင်ပေါ်မြေပြင်တသွေးတဲ့တသားတဲ့ဖြစ်ခဲ့ရတယ်ပေါ့။အဲ့ဒါတွေကတော့ကျမတို့2021မှာလက်ထွက်ခဲ့တဲ့ကိစ္စပဲပေါ့နော်။အစိုးရကအကောင်းလို့ပဲကျမမြင်တယ်။အဲ့တော့2022မှာလည်းဒီလိုမျိုးစီလုံးညီညွတ်မှုတွေနဲ့ပဲကျမတို့ရှေ့ဆက်ပြီးတော့ကျမတို့တိုက်ပွဲဝင်တော့ကျမတို့အောင်ပွဲရတော့ရမယ်လို့ကျမကတော့ပြောနေတယ်ပေါ့နော်
2021ခုနှစ်ရဲ့တဝက်တာကာလကိုအကျဉ်းထောင်တွင်မှဖြတ်သန်းခဲ့ရတဲ့မတူတူသားရဲ့နှစ်သက်မျှော်လင့်ချက်ကရောဘယ်လိုများရှိပါလဲ
။လာမယ့်2022မှာတော့ဖြစ်စေချင်တာကတော့ဒီဆိုးရွားမှုတွေအလုံးရပ်တန့်ပြီးတော့ကိုယ်လိုချင်တဲ့ပြည်သူတွေလိုချင်တဲ့အဆိုးရွားနဲ့အတူတူဖြစ်နိုင်တော့နှစ်သက်ကိုကြော်ဖြတ်ချင်တာပေါ့နော်။ကောင်းမွန်နေတာကနေကြွားချင်တာပေါ့။နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့ဆင်ပြီးကြောက်လာတယ်။အတင်ရောက်လာပြီနဲ့အထဲမှာဆင်ခဲ့တဲ့ကလေးလူတွေအများကြီးပဲတန်ခဲ့တာပေါ့။သူတို့အတွက်အရေးစိတ်မကောင်းဖြစ်တယ်သူတို့တွေကိုလည်းဒီနှစ်သက်မှာလွတ်လပ်တဲ့အရာကလွတ်လပ်တဲ့ဖြစ်ကိုရှုပ်နေကြနေပေါ့နော်အဲ့ဒီဟာကတော့အမရဲ့အကြီးအမားဆုံးစံတာပေါ့နော်ဖြစ်နေခြင်းနဲ့ဟာပေါ့အဲ့လိုဖက်စီချုံအောင်ခံထားရတဲ့သူလည်းအကုန်လုံးလွတ်မြောက်ပြီးတော့အားလုံးပြည်ကျော်ရှင်ရှင်နဲ့ပြည်သူတွေအားလုံးကိုလည်းအဲ့ဒီလွတ်လပ်တဲ့အရာတာကိုခံစားနေကြနေပေါ့နော်ကြီးရစားစားနေနေရတဲ့ဘဝကိုလွတ်မြောက်ပြီးတဲ့
လူမှုတိုင်းဝိုင်းတွင်ကဏ္ဍအသီးသီးမှာလှုပ်ရှားယုံကန်နေကြတဲ့အမျိုးသမီးတို့ရဲ့တနစ်တာထူးခြားတဲ့ဖြတ်သန်းမှုတွေနဲ့နှစ်သက်မျှော်မှန်းချက်တချို့ကိုကြားခဲ့ရတာပါရှင်။ရှေ့သတင်းပတ်မှာလည်းအခုလိုပဲမတူတဲ့နယ်ပယ်တွေကအမျိုးသမီးတွေရဲ့အသံတွေကိုစူးစီးတင်ပြပေးသွားပါမယ်။ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုတော့ဒီမှာပဲရနာခွင့်ပြုပါ။အားလုံးအတွက်မင်္ဂလာရှိတဲ့ Christmas အခါသမယဖြစ်ပါစေရှင်။ကျမခင်ပြုထွေးပါရှင်။
မခင်ဖြူထွေးတင်ဆက်တဲ့အမျိုးသမီးအထူးအစီအစဉ်ဖြစ်ပါရရှင်။ကိုဗစ်ကရောဂါပိုးဓာတုပစ္စည်းတွေကဘယ်လိုမျိုးကာကွယ်ပေးတယ်ဆိုတာသိရမယ့်သိပ္ပံတဲ့ဤပညာအစီအစဉ်မတိုင်ခင်မှာတော့သုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုကိုအောင်အောင်ကတင်ပြပါအောင်မရှင်။
ဒီမှာကလာမှာပဲကိုဗစ် Omicron မျိုးပဲတဲ့ကူးစက်မှုတွေကိုတားဆီးနိုင်ဖို့ N95 နှာခေါင်းဆီးသက်တမ်းကိုအခမဲ့ဝေပေးမှာဖြစ်တယ်လို့နယူးယောက်မြို့တော်ဝန်နဲ့ကျန်းမာရေးတာဝန်ရှိသူတွေကကြေညာထားပါတယ်။ဒါ့အပြင်ရက်ကွက်အဖွဲ့အစည်းတွေကလည်းတစ်ဆင့်ကိုနေရင်မှာပဲကိုဗစ်ရှိမရှိစစ်ဆေးနိုင်တဲ့စမ်းသပ်ပစ္စည်း5သိန်းလောက်ကိုအခမဲ့ဝေငါပေးတော့မှာဖြစ်တယ်လို့ဆိုပါတယ်။နယူးယောက်မြို့မှာတော့ကိုဗစ်အမြန်စစ်ဆေးနိုင်တဲ့စင်တာအများပြားဖွင့်လှစ်ပေးထားပါတယ်။UK နိုင်ငံကနေအလဲပတ်ရောက်ရှိနေသူ Caitlin Blake က
Yeah so we've obviously got to get a negative
လေယာဉ်စီးပွားက virus ကူးစက်ခံမထားရဘူးဆိုတော့ negative အဖြေဖြစ်ဖို့လိုတာရှိပါတယ် PCR အနည်းနည်းနဲ့စစ်တာထက်လမ်းပေါ်ကစင်တာတွေမှာစစ်လို့ရတဲ့နည်းလမ်းကတော့ပိုများပါတယ်လေယာဉ်ကနောက်နှစ်နာရီလောက်နေထွက်မှာပါဒီမှာဆောင်းရတာကလည်းလူတွေကမနှဲဘူးဆိုတော့ negative ဖြစ်ပါစေလို့သာမျှော်လင့်ရမှာပါအဲ့လိုမှမဟုတ်ဘူးဆိုရင်တော့ဘာလို့ရမယ်မှန်းမသိတော့လို့စိတ်ပူမိပါတယ
်အခုအခါနယူးယောက်မြို့မှာအခြေစိုက်ကိုဗစ်စနစ်စင်တာ36ခုနဲ့ရွှေပြောင်းစင်တာ100နီးပါးဖွင့်လှစ်ထားပါတယ်မြို့တော်ဝန်ဘီလ်ဒီဘလက်စီယိုကကိုဗစ်အိုမီကရွန်မျိုးကွဲသစ်ဟာလင်းလင်းမြန်မြန်ကူးစက်နေတယ်ဆိုပြီးတော့သတိပေးထားပါတယ်ဒီလိုရောဂါကူးစက်မှုတွေကြောင့်နာမည်ကျော်ဘရော့ဝေးပြဇာတ်ရုံတွေလည်းပိတ်ထားပြီးလူများလာရောက်လည်ပတ်တဲ့ Times Square ကကိုဗစ်စင်တာမှာလည်းစမ်းသပ်ဖို့လူတွေရာနဲ့ချီဆောင်ဆိုင်နေပါတယ်နယူးယောက်မြို့ကန်ဂျော်နီဒီထရီကက်က
I think we've all been affected as a New Yorker. We're trying to take every single precaution we can. New York one need
to deal with. Chu din gawkwe nai me a ya a lung ko lai na ba le. See na chain thu da de pin a phi si le tat thu da ba. Aku a la ye ma phi daw bu si sin tha ba me. Aku san tat bi ya la me phi paw mu di ba de. New York ma be ni phi yin le ni phi daw ma ba.
โอมิครอนမျိုးကွဲဟာကူးစက်မှုများမိမဲ့ယောဂတန်ဘလောက်ပြင်းထန်မလဲဆိုတာကတော့ဂုဏ်ရည်ရရရမသိရသေးပါဘူး။နောက်နေ့ဆန်းမှဒီမျိုးကွဲတဲ့ကူးစက်မှုတွေပိုများလာလိမ့်မယ်ဆိုပြီးတော့လေပညာရှင်တွေကခန့်မှန်းထားတာပါ။အစောပိုင်းဆန်းစစ်ချက်တွေအရဒီမျိုးကွဲတဲ့ကူးစက်မှုကိုတားဆီးနိုင်ဖို့ဆိုရင်ကိုဗစ်အပြစ်ကာကွယ်ဆေးထိုးဖို့လိုအပ်မှာဖြစ်ပြီးတာမန်ကာကွယ်ဆေးထိုးထားသူတွေလည်းယောဂတန်ကိုပြင်းပြင်းထန်ထန်ခံရလောက်မှာမဟုတ်ကြောင်းဆိုရတဲ့နယူးယောက်မျိုးကန်မာရီယန်ဗန်ဟန်က
No, my parents have not changed, but I'm getting tested.
ဂျပန်ကမ္ဘောကယောဂကုသခံထားရတဲ့အဖြစ် positive ထွက်တော့ကိုယ်ခန်းထဲမှာပဲတည်ကြနေထိုင်ကြပြီးတော့နှာခေါင်းစည်းလက်တပ်ထားပါတယ်။ PCR အနည်းနည်းစနစ်နဲ့စစ်ထားတာကအဖြစ်ထွက်ဖို့တပတ်ကျော်ကြတော့ဒီတစ်ပတ်မှာမိသားစုတွေနဲ့တွေ့ဖို့မတွေ့ဘူးဆိုတာသိရဖို့အခုအမြန်နည်းနဲ့ထပ်ပြီးတော့လာစစ်တာပါ။ယောဂလက္ခဏာလည်းဘာမှမပြဘူးဆိုတော့တွေ့ဖို့ပဲရှိပါတယ်။ဒါပေမဲ့လည်း positive တာထွက်လာရင်တော့ကိုယ့်ဘာသာနေရတော့မှာပေါ့။
နယူးယောက်မြို့အာနာပိုင်နေရဲ့စီးရင်ကိန်းကနန်းနေအရာအသက်အရွယ်ရောက်ပြီးသူ90ရာခိုင်နှုန်းနဲ့မြို့ကန်80ရာခိုင်နှုန်းဟာကိုဗစ်ကာကွယ်ဆေးတစ်ကြိမ်ထိုးထားတယ်လို့ဆိုရတယ်။နယူးယောက်ပြည်နယ်မှာတနင်္ဂနွေတရက်ထဲမှာတင်ယောဂါကူးစက်သူ 23,000 နီးပါးရှိပြီးအဲ့ဒီထဲက 13,000 လောက်ဟာနယူးယောက်မြို့ကဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းပတ်တွင်တရက်ကိုယောဂါကူးစက်သူဖြန်းများ 16,000 ကျော်ရှိခဲ့ပါတယ်ခင်ဗျာ။ ဈေးကွက်အတွင်းကုန်စည်မပြတ်လည်အောင်နဲ့တင်မောစိတ်တွေမှာကုန်ပစ္စည်းတွေပုံနေတာကိုရှင်းလင်းဖို့ထရက်ကားမောင်းသူနောက်ထပ် 8,000 လောက်လိုအပ်နေတယ်လို့အမေရိကန်ထရက်ကားမောင်းသူများအသင်းကပြောပါရယ်အဲဒီမဲ့လေပညာရှင်တွေကတော့ထရက်ကားကုမ္ပဏီတွေအနေနဲ့ကားမောင်းသမားတွေကိုစနစ်တကျစီမံခန့်ခွဲတာမျိုးရှိဖို့လိုအပ်ကြောင်းထောက်ပြပါရယ် MID တည်ယူပို့ဆောင်ရေးကုမ္ပဏီက David Corey က
The way we conventionally schedule our
truck မောင်းသူတွေပစ္စည်းတင်ရမှာပို့ပေးရမှာတွေကိုအချိန်စရနဲ့ပေးလိုက်တာပါပုံမှန်အဖြစ်တော့သူတို့ရဲ့အချိန်အတွက်တိတ်ထဲမကြည့်ဖြစ်ပါဘူးလို့ပြောသွားတာပါကားသမားတွေဟာ Los Angeles စိတ်ကမ်းမှာနေ့စဉ်လုလုရှိနေတာပါဒါပေမဲ့ကားမောင်းမဝင်ဝင်ရသူတွေဖြစ်တာကြောင့်အချိန်မဖြုံးကျင်ကြောင်းပြောပါတယ်တရုတ်နိုင်ငံကရွှေပြောင်းအခြေချသူ truck ကားသမား Bill က
When low we sometimes wait for the
ပစ္စည်းတင်ဖို့တစ်ခေါက်ကို6နာရီကနေ9နာရီကြာတစ်ခါလေးဆောင်ရတတ်ပါလေတကယ်ကိုစိုးပါတယ်ဝင်ဝင်ထိခိုက်တာပေါ့ဗျာ
ထရက်ကားမောင်းသူတွေဟာတင်မောစိတ်ကမ်းမှာကုန်တင်ခြင်းရောဂူထောင်မှာကုန်ချခြင်းရောမှာပါအချိန်အကြာကြီးဆောင်ရတော့ကြောင့်တရက်ကို17နာရီကားမောင်းခွင့်ရှိပေမဲ့6နာရီ9နာရီဝင်ကျင်တာမောင်းရပါတယ်ရူမေးနီးယားကရွှေပြောင်းအခြေချသူမာရီယန်က
Sometimes it's a matter of how those companies
Eric Company တွေကအလုပ်ကိုဘယ်လောက်စနစ်တကျလုပ်သလဲဝန်ထမ်းတွေကဘယ်လောက်ကျွမ်းကျင်ချင်တင်ပြပေးရလဲကျွန်တော်တို့ကားသမားတွေအတွက်ရောဘယ်လောက်ကြည့်ပေးသလဲဆိုတဲ့ပုံမှာမူတည်ပါတယ်
အမေရိကန်ဆိုရကတော့တည်ယူပို့ဆောင်ရေးလုပ်ငန်းခွင်မှာအင်အားတိုးလာဖို့ကားမောင်းတန်တန်းတွေတိုးချဲ့ပြီးမှဖြစ်တယ်လို့စစ်မှုထမ်းအောင်တွေကလည်းဒီတန်တန်းပေးပြီးတော့လိုအပ်ချက်ကိုဖြည့်ဆည်းဖို့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းလုပ်ငန်းမှာရရှိမြဲဖို့ကလိုအပ်ကြောင်းထောက်ပြပါရယ်။ Pennsylvania တက္ကသိုလ်က Steve Vizzelli က
What we have right now in the United States is about
America မှာ CDL truck ကမောင်းသူတွေအတွက်လုပ်ပေါင်း3000ကျွဲလောက်ရှိပါတယ်။ဒီလိုင်းစင်ကင်ထားသူတွေက10တန်းရှိပါတယ်။
ထရက်ကားမောင်းသူတွေလိုအပ်နေတာကြောင့်အခုကလူငယ်တချို့ကထရက်ကားမောင်းသူတွေတက်နေပါတယ်။ဒါပေမဲ့လည်းဒီအလုပ်ကိုတကယ်လုပ်နိုင်မလုပ်နိုင်သေချာဆုံးဖြတ်ဖို့နဲ့လုပ်ငန်းရဲ့ဖီစီမှုတန်ကိုလည်းရင်ဆိုင်နေအောင်အစဉ်သင့်ပြင်ထားဖို့လိုအပ်ကြောင်းအကြံပေးကြပါရယ်။မာရီယန်က
It happened to me when I had
ယနေ့6နာရီနောက်ပိုင်းမှာကားရပ်ဖို့2နေရာ3နေရာမှာရှာပေမဲ့ရပ်ဖို့နေရာလုံးဝမရှိပါဘူး
။ကားသမားတွေကိုကုမ္ပဏီထင်းချိုရေးစင်တာကစောင့်ကြည့်နေပြီးသူတို့အိတ်ခိုင်းတဲ့အချိန်မှာအေ့ရတာပါ။အဲ့လိုလုပ်ငန်းခွင်အဆင်မပြေမှုတွေကြောင့် truck ကားသမားတချို့ဟာဆောက်လုပ်ရေးလုပ်ငန်းခွင်ကဝန်ချီချက်တွေလိုအကြီးစားဆက်ရန်နေရာတွေမောင်းတဲ့အလုပ်တွေကိုပြောင်းရွှေ့လုပ်ကန်ကြပါရယ် truck ကားသမားတွေလုပ်ငန်းခွင်မှာမြဲနေဖို့ဆိုရင်တော့အပြန်အလှန်လေးစားမှုနဲ့ဆက်ဆံဖို့လိုတယ်လို့သူတို့ကပြောရတယ်ခင်ဗျာ American ပြည်ထောင်စုရဲ့အကြီးဆုံးကုန်တင်ကုန်ချစိတ်ကမ်းတစ်ခုဖြစ်တဲ့ Los Angeles စိတ်ကမ်းမှာဆိုရင်ပစ္စည်းထည့်ထားတဲ့ကွန်တိန်နာတွေတော်တော်များများစုပုံနေတာပါတချို့ဆိုရင်လည်းတင်မောပေါ်ကနေတော့မချနိုင်သေးပါဘူးဒီကွန်တိန်နာတွေကိုနိုင်ငံတော်ကတည်ယူပို့ဆောင်ပေးနေတဲ့ truck ကားမောင်းသမားတွေရှားပါနေတာကြောင့်အခက်တွေ့နေတာဖြစ်ပြီးအခုအခါမှာတော့ဒီလုပ်ငန်းကိုဝင်ရောက်မဲ့သူတွေအတွက်လေ့ကျင့်သင်ကြားပေးနေတဲ့တင်နန်းတွေမှာလူစီကားနေပါတယ
် we train
NAB အမျိုးအစားရင်မောင်းလိုင်စင်အတွက်သင်ကြားပေးပါတယ်ရင်မောင်းသမားတွေလိုအပ်နေတာဆိုတော့ဒီချိန်ကအလုပ်အများဆုံးအချိန်ပါ
ဒီနေ့မှာတင်နန်းသားဦးရေ20ရာခိုင်နှုန်းပုံများလာတာကြောင့်ညဘက်မှာပါအချိန်တိုးချဲ့တင်ကြားပေးနေရတယ်လို့လည်းဆိုရတယ
် The driver piece stands out the most
ရေမောင်းသမားအဓိကလိုအပ်နေတာပါဒီတည်ယူပို့ဆောင်ရေးကဏ္ဍမှာအခုဆိုရင်ရေမောင်း 8,000 ကျွဲလောက်လိုအပ်နေပါတယ်
ကယောဂကာလအတွင်းလူချင်းထိတွေ့ဆက်ဆံမှုကိုရှောင်ရှားဖို့လူတော်များများအလုပ်ကနေထွက်ကြသလိုလုပ်ငန်းတွေလည်းရဆိုင်ကုန်ပါတယ်အခုအခါမှာတော့လုပ်ငန်းတွေပြန်စတင်နေတာကြောင့်ဘဝအမခန့်ချက်ပိုရှိတဲ့တက်မွေးဝမ်းကြောင်းလုပ်ငန်းကိုလူငယ်တွေရွေးချယ်လာကြပါတယ
် So the pandemic situation did have an
impact ကယောဂကာလအခြေအနေတစ်ခုကအခုဆုံးဖြတ်ချက်အပေါ်အများကြီးတက်ရောက်မှုရှိပါတယ်လုပ်သားခင်ကလိုအပ်နေတဲ့အလုပ်မျိုးကိုလုပ်ချင်ပြီးလူတွေအတွက်လိုအပ်တဲ့ပစ္စည်းတွေကိုတည်ယူပို့ဆောင်ပေးအကျိုးပြုနိုင်ပါတယ်ပြီးတော့ဒီအလုပ်ကရေရှည်ဆက်လုပ်နိုင်မှာဖြစ်တယ်လို့ဝင်ငွေလည်းကောင်းပါတယ
် You got to help in
ကိုလူမှုတိုင်းဝိုင်းအတွက်ကူညီရတဲ့အချိန်တည်းမှာပဲပတ်စံလဲရတာဆိုတော့အဖက်စလုံးအတွက်အကျိုးရှိပါတယ
်တည်ယူပို့ဆောင်ရေးကဏ္ဍအတွက်ကောင်းမွန်မဲ့သူတွေပုံများလာပေမဲ့လည်းတနန်းကျောင်းမှာတင်ပြမဲ့တနန်းဆရာပိုလိုအပ်လာတဲ့အခက်အခဲကိုရင်ဆိုင်ရပြပါတယ်အမေရိကန်တဝမ်းလုပ်ငန်းတွေဘက်ပေါင်းစုံမှာပုံမှန်ပြန်လဲပတ်နိုင်မှုကတော့အချိန်ကာလတချို့ထပ်ချနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်တဲ့ဒုတာဆောင်လေအမေရိကန်တခွေအစီအစဉ်ဖြစ်ပါရရှင်အခုဆက်ပြီးတော့သိပ္ပံနဲ့နှိပညာအစီအစဉ်ကိုနားဆင်ရအောင်ပါကိုဗစ်ကာယောဂါပိုးကူးစက်မှုကိုကာကွယ်ပေးနိုင်တဲ့ဓာတုပစ္စည်းတွေဘလို့အလုံးလုံးတလဲဆိုတာသိရဖို့အတွက်ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါရရှင်
မြန်မာနိုင်ငံမှာကိုဗစ်တက်တဲ့အလှိုင်းကြီးကြတဲ့က
ဒီယောဂပို့ကိုတိတ်မကြောက်တော့တဲ့အနေအထားဖြစ်လာနေရကနေအခုကူးစက်များဗီဇာပြောင်းအိုမီကရွန်ကိုဗစ်ဘိုးသစ်ပေါ်လာတဲ့အခါမှာတော့ပြန်ဆန်ကျင်လာကြတာတွေ့ရပြီးယောဂပို့မကူးစက်အောင်စူးစမ်းလာကြပါတယ်ဒီခါမှာဆက်ပြာတို့လက်တန့်ဆေးတို့လိုပစ္စည်းတွေကိုသုံးမယ်ဆိုရင်ဒီဓာတ်ရုပ်ပစ္စည်းတွေရဲ့ကိုဗစ်ပိုးပေါ်မှာတည့်ရောက်မှုကဘယ်လိုရှိပါသလဲဓာတ်ရုပ်ဗေဒပညာရှင်ဒေါက်တာခင်မောင်မျိုးကပြောပြပေးပါ
ကိုရိုနာဗိုင်းရပ်စ်ပိုးကတော့သူကဟောဗမာလိုပြောတော့အစီသထအသားတထလိုပါပဲเนาะအထက်မှာအရေးရှိတဲ့အပြင်ကလက်ပစ်ဆိုတဲ့အစီအကျရှိအဲ့ဒီဟာကိုကျွန်တော်တို့ကဟိုတတ်မှာပေါ့ဖြတ်စီမယ်ဒီတော့မှပဲကျွန်တော်လူတွေကိုမကူးဆိုပဲဟာကိုခေါလုံးကသိကြပါအဲ့တော့ကိုရိုနာဗိုင်းရပ်စ်ပိုးကအပြင်မှာလဲတစ်ခါလေကြာတော့ကျက်ပေါင်းများစွာနိုင်ပေါင်းများစွာတည်နေတယ်လက်မှာကတ်နိုင်သူကပရိုတင်းကိုအမှန်တမ်းကြိုက်တယ်နော်ဒီတံပြားမှာကတ်တယ်လို့သူဘာမှမဖြစ်ဘူးသစ်သားမှာကတ်တယ်လို့သူတိတ်တော့မကူးစက်နိုင်ဘူးဒါပေမဲ့လူရဲ့အသားကတ်လိုက်ပြီဆိုရင်သူစိတ်သဘောကျလူနဲ့အသားနဲ့တွေ့တာနဲ့သူကဝင်ကတ်အဲ့တော့အသားနဲ့ကတ်တယ်ဆိုရင်အသားထိတဲ့နေရာလက်ပဲရှိဘူးလက်ကအဓိကကျနော်အဲ့တော့အနည်းဆုံးလူက10မိနစ်မှာကောင်းနမနေမှာဒီကြိမ်တော့မျက်နှာကိုကင်မျက်နှာကိုကင်မျက်နှာဒီကိုရိုနာဗိုင်းရပ်စ်ကတော်တယ်အသက်ရှူလမ်းကြောင်းလည်းရောက်သွားအဲ့တော့လက်မှာကတ်နေတဲ့ပိုးတွေကိုတုတ်တင်ပေါ်ကနီးလန်းနှစ်လန်းရှိအဲ့တော့ပထမနီးလန်းကတော့နော်ဘိုးဘွားဆက်ဆက်တဲ့သုံးနဲ့ဆက်ပြအဲ့တော့ဆက်ပြပဲဒုတိယနီးလန်းကတော့ကျွန်တော်တို့အခုခစ်ခစ်စားနေတဲ့နော်လက်တန့်ဆေးရပေါ့အဲ့ဒါဒီကတော့ဒီအယ်လ်ကိုဟောဆစ်စီတူ80% ဒီအရက်ပြန်60ကနေ80ရက်ကနှုတ်ပါတဲ့လက်တန်ဆေးရည်နဲ့ဟောဖယ်ရှားကြတော့ပြီးတော့ဘယ်ဟာပူကောင်းလဲလို့ပြောရင်ကျွန်တော်တို့ဘိုးဘွားတွေလက်ထက်တည်းကသုံးလာတဲ့ဆက်ပြာပူကောင်းဆက်ပြာမှာအပိုင်းနှစ်ပိုင်းရှိတော့ဒီပိုင်းကရေကိုခင်းတဲ့ပိုင်းတယ်နောက်ဒီပိုင်းကဒီအစီကိုခင်းတဲ့ပိုင်းဆိုတော့နှစ်ပိုင်းရှိရေကိုမုန်းတဲ့ပိုင်းအဲ့တော့ရည်ကိုခင်းတဲ့အပိုင်းကတော့ခေါင်းပိုင်းလို့ခြားတော့အပြီးပိုင်းကရည်ကိုမုန်းတဲ့အပိုင်းလို့ခေါ်တယ်အဲ့ဒါအစီကိုခင်းတဲ့အပိုင်းကိုရိုနာဗိုင်းရပ်စ်ကအပေါ်ကအစီသထရှိအဲ့ဒါဒီမှာအထဲမှာအရေးရှိအဲ့တော့အဲ့ဒီအစီအထက်နဲ့ခုနကဆက်ပြာနဲ့ဆိုတော့အာဝင်ဝင်ကြအမှန်တန်ဖြစ်တယ်ဆက်ပြာမှာရှိတဲ့မော်လီကျူးစီကအပြီးကအဲ့ကိုရိုနာဗိုင်းရပ်စ်ကိုပွားပြီးတော့အထဲကိုဝင်တိုးလို့ရတယ်အဲ့ဝင်တိုးလိုက်တဲ့ခါမှာနှစ်ခုသုံးခုလောက်ဝင်တိုးလိုက်ရင်ဒီကိုရိုနာဗိုင်းရပ်စ်ကသေသွားတယ်လို့ပြောတာပေါ့သေလို့တော့မရဘူးသူကငိုတဲ့အသက်မှမရှိဘူးသူပြက်စီးသွားတော့သူကပြက်စီးသွားရင်သူ့ဘေးမှာအဲ့ဒီပြက်စီးတဲ့ဘေးမှာဝိုင်းပြီးတော့ဆက်ပြာမော်လီကျူးစီကနေကြတော့ရေဆေးလိုက်ဒီပေါ့ထွက်သွားမထွက်သွားခင်ကသူကပြက်စီးသွားတယ်အဲ့တော့ဆက်ပြာရဲ့ကောင်းကျိုးကအဲ့ဒါကိုရိုနာဗိုင်းရပ်စ်ကိုပြက်စီးနိုင်တဲ့ပစ္စည်းဖြစ်တယ်သူကဒီကိုရိုနာဗိုင်းရပ်စ်ကိုတော့နိုင်တဲ့ဆက်ပြာကိုအထင်မသေးဘူးပေါ့
ဒီအယ်ကိုဟောနဲ့ဆေးတဲ့နည်းကြတော့ဆရာအယ်ကိုဟောရဲ့ဒီပိုးပေါ်မှာပေါ့နော်တက်ရောက်ပုံနည်းနည်းလေးပြောပြပေးပါအ
ယ်ကိုဟောတဲ့မှာသူကမနေနိုင်ဘူးဒီအခေါ်နဲ့ဆိုရင်သူအငွေ့ပြန်လို့သူလိုက်ထွက်သွားတာဒီလက်မှာတော့သူမရှိတော့မကြံနေတော့အပွက်လိုက်တိုက်လိုက်တော့သူပါသွားတာဒါကြောင့် 60-80% ဆိုသူအလွယ်တကူအငွေ့ပြန်နေတဲ့အရက်ပြန်ဖြစ်တယ်သူကပါသွားလို့အောင်ပဲလုပ်တဲ့ဟာ
အရက်ပြန်အငွေ့ပြန်နိုင်သူကလည်းပါသွားမယ်ဆိုရင်ဒီယောဂဘိုးပြန်တာရဲ့အနေထားကိုပြောပြပေးပါအောင်ဆရာဘယ်လိုဖြစ်နိုင်လဲဆိုတ
ော့ယောဂဘိုးကတော့သူကပြနေမှာယောဂဘိုးကဟောလူတွေထင်တာထက်အရင်များတယ်လေသူကဘီလီယံရှိတာပေါ့နော်ဒီလက်သေးကုန်မှာရှိတဲ့အမှုန်လေးမှာတော့1ဘီလီယံလောက်သူကဟောတယ်ပိုးပေါင်းရှိဒီဗိုင်းရပ်စ်ကအမှတ်အများပါတော့ဘလူဝဲလို့လို့ဒီကောင်ကကုံသွားမှလို့ပုံသေးကြပေါ့။ဒါကြောင့်လဲကျွန်တော်တို့ဘယ်နေရာရဲ့တော့ကူတာပေါ့။တချို့လူကအိမ်မနေတယ်၊တကားပိတ်ထားတယ်၊ဒါလည်းကူတာပဲ။အဲ့တော့ဘယ်လိုမျိုးကူရတဲ့အကြောင်းညာအဓိကတော့ဒီလက်ကနေပဲစကူတာပဲ။လက်ကနေကူမှအသက်ရှူလမ်းကြောင်းနဲ့ရောက်။နှာခေါင်းနဲ့ရောက်မှပါးစပ်တွေနဲ့ရောက်မှပြီးရင်အသက်ရှူလမ်းကြောင်းနဲ့ရောက်။ဒါတွေဘောပြတ်တနာဖြစ်လာ။အခုတကယ်လို့သာကျွန်တော်တို့ကဒီလိုမျိုးလက်မှာမရှိဘူးဆိုရင်တော့တော်တော်သေးရွားတယ်လို့ပြောလို့ရှိပါတယ်။လက်မှာမရှိဘူးဆိုရင်မျက်နှာမှာရှိရင်ရောရတာဆိုမျက်နှာမှာမရှိအောင်လို့ကျွန်တော်တို့ကတတ်နေတယ်ညဒီ mask လေးတွေ နှခေါင်းစည်းလေးတတ်ထားရအောင်အဲ့နှခေါင်းစည်းတတ်တယ်ဆိုတာဘလို့ပဲဖြစ်ရအများကြီးကာကွယ်တယ်ဆိုကျွန်တော်စတယ်ဒါကြောင့်ဒီနှစ်ခုနဲ့တင်လို့တော်တော်ရပါပြီတတိယအချက်ကတော့အကုန်လုံးခတ်ခုတ်ပါနေပေါ့အဲ့ snitch လောက်လိုက်ရင်ဟာချူးချီလိုက်တော့သူကတော်တော်ငွေးကိုသွားတယ်လေအဲ့တော့အဲ့ဟာချူးချီတဲ့နေအချင်းကလွဲရင်6ပြီခွာတယ်အမို3ပြီခွာတယ်နော်တက်နာခြင်းမဆိုင်ဘူးဆိုရင်တော်တော်များများတက်တာပြီဒါကြောင့်ကိုကလက်ကဘလို့ပဲဖြစ်ရဟိုခဏခဏဆေးဆိုတာဟောတကယ်အမှန်ပါပဲနော်အပြင်ထွက်ရင်တော့တစ်ချိန်လုံးသတိထားပြီးတော့ဆေးရမှာလို့ကျွန်တော်ထင်ပ
ါဟုတ်ကဲ့ပါဆရာ Now ဒီပေါ့နော်ပတ်ဝန်းကျင်မှာဒီပိုးတွေမရှိအောင်လို့ဟိုမြန်မာနိုင်ငံမှာအရင်တော့ထုံနေဖြူတယ်ပေါ့နော်ထုံနေဖြူတော့ကတော်တော်လေးတက်တာတယ်လို့ဆရာပြောပြပါတယ်အခုလောလောဆယ်မှာဒါမျိုးတွေဆက်ပြီးတော့လှုပ်ဖို့တင့်မတင့်ပြောပြပေးပါလား
ဒီထုံဖြူတဲ့ pH ပြောင်းလိုက်တယ်ဆို pH ပြောင်းတဲ့ပုံမှာလဲကိုရိုနာဗိုင်းရပ်စ်ရဲ့သက်ရောက်မှုကဟောသွားရှိတယ်လို့ယူဆကြတာပေါ့ကိုရိုနာဗိုင်းရပ်စ်ကဒီ pH တချို့မှာတော့သူမတည်နေနိုင်ဘူးသူမကြိုက်ဘူးပေါ့လူရဲ့အသား pH လူရဲ့ကိုယ်ခန္ဓာ pH ကတော့ကျွန်တော်တို့8ပေါ့ဝင်ကြတော့ရှိတာပေါ့ထုံးလို့เนาะဒီကလိုရင်းတော့လို့ပါလာပြီဆိုရင်တော့သူက pH ကနည်းနည်းလေးပြောင်းသွားတယ်ကလိုရင်းကတော့သူကထုံးတဲ့အတိုင်းပေါ့ဟောဘလိုပဲ virus ဆိုစုပဲကောင်းမှုဆိုသူကဝင်ကတော့တက်နေတယ်အဲကြောင့်ဒီထုံးဆိုတာမှာမှာသုံးရတဲ့အဓိကထုံးက calcium hypochlorite ဖြစ်တယ်အဲ calcium hypochlorite ဆိုတာကျွန်တော်တို့ကဒီမြန်မာတွေကခေါ်ကြတော့ဒီအော်ကြီးချွတ်ကြီးဆေးလို့ခေါ်တာပေါ့နော်ဒါမှမဟုတ်ကျွန်တော်တို့က raw အနေနဲ့ဒီသုံးတဲ့ထုံးပုံမှာဖြတ်ထားတဲ့အတွက်အဲ့ဒီဟာကို raw အနေနဲ့သုံးတယ်ဒီအကြမ်းပေါ့ကုန်ကြမ်းအနေနဲ့သုံးထားတဲ့ဒီထုံးတွေဖြစ်တဲ့အတွက်အမှန်တမ်းဟိုကောင်းပါလေအခုလောလောဆယ်ကတော့ဒီရန်ကုန်မြို့လေကောင်းပါလေဘာတွေကကျွန်တော်တို့ထုံးဖြူတာမရှိတော့ဘူးအရင်တော့ကတော့ဟောကြာစားတင်ကြောင်းတွေဘာတွေထုံးတွေဖြူတာရှိပါအဲ့တော့တဲ့ရောက်ခုကတော့ဟိုကောင်းပါလေသို့တော့လက်ဆေးတော့အများကြီးမထီအောင်ပါဘူး
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ခင်မျိုးတက်စီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်။အခုလိုမျိုး VOA ကတင်ဆက်ပေးနေတဲ့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်အစီအစဉ်အားလုံးကိုဒီရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေပြီးတော့လဲထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒါရီကိုဓာတ်ရိုက်နားယူဖန်းယူကြည့်ရှုလို့ရတဲ့အပြင်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေပြီးတော့လဲထုတ်လွှင့်ပေးသားသတင်းတွေအစီအစဉ်တွေကိုအချိန်မရွေးနားဆင်နိုင်ကြည့်နိုင်ဖတ်နိုင်ပါတယ်။အခုတခါတော့တောက်ကြနေကြပဲအတွက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကတက်လှည့်ကြည့်ညာပေးပါအောင်မရှင်။
ဒီပြည်နယ်အတွင်းမှာမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာအပါအဝင်အရသာပြည်သူတွေပေါ်တိုက်ခိုက်မှုတွေဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုချိုးဖောက်နေတဲ့အတွက်အစ်လိုရက်ကိုရပ်တန့်မှုအမေရိကန်ပြည်ထောင်စု UK နော်ဝေးနယူးဇီလန်ဩစတြေးလျကနေဒါဆွစ်ဇာလန်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံနဲ့ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေရဲ့တန်ယုံတွေကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်တိုက်ခိုက်မှုတွေကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရပြီးလူသားစာနာထောက်ထားမှုအကူအညီတွေရေးပေါ်လိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတာဝန်ကြီးတွေတန်ယုံယာယီတာဝန်ခံတွေတန်ယုံအကြီးအကဲတွေပူးပေါင်းလက်မှတ်ရေးထိုးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မလေးရှားနိုင်ငံမှာမကြာသေးခင်ကရေကြီးမှုဒဏ်ကိုပြပရွှေပြောင်းလူသားတွေအပြင်းထန်ခံစားခဲ့ကြရပြီးတာဝန်ရှိသူတွေကလေးလူရှုပစ်ပယ်ထားတယ်လို့ခံစားရတဲ့အကြောင်းအင်ဒိုနီးရှားလူသားတွေကိုကိုးကားပြီး AP သတင်းမှာရေးထားပါတယ်။ထိုင်းနိုင်ငံရှေ့မြောက်ပိုင်းကကလာဆင်းပြည်နယ်မှာအိုမီကရွန်ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးလူတူးကနေတူစတဲ့ကူးစက်တဲ့ပထမဆုံးဖြစ်ရရှိခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ Omicron ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးသစ်ကူးစက်မှုတွေတိုးလာနေတဲ့ကြားမှာပဲ Christmas နဲ့နှစ်တကူရာသီအလိုက်ရဲ့အတွင်းအမေရိကန်မှာလူတန်းနဲ့ချီပြီးတော့ခီးထွက်နေကြပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းကဒီနောက်ဆုံးရသတင်းတွေကြေညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ24ရက် Christmas အကြိုညာပဲအတွက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညာပဲအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ John Dryden တို့ဖြစ်ပါတယ်။နောက်ပိုင်းဒီစနေနေ့မနေ့ VOA အစီအစဉ်တွေကို7.11 MHz 9.41 MHz နဲ့9.89 MHz တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ VOA ပရိသတ်တွေအားလုံးအတွက်အေဂျန်ငင်းချန်နဲ့ Christmas ပွဲတော်ကိုဖြတ်သန်းနိုင်ကြပါစေရှင်။ကျွန်မဆုမြတ်မမ
This program has come to you from the Voice of America, Washington.